Welcome to the Voice of America in Burmese.
ဒီနေ့တို့တွေခင်ဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3048နဲ့လိုင်းလံမီတာ190ကပါဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါစနေနေ့မနက်ခင်းနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့အာဆီယံခေါင်းဆောင်တွေမြန်မာနိုင်ငံကိုလာရောက်ပြီးနာဆာကကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံတဲ့အကြောင်းအပါအဝင်ရခိုင်ပြည်နယ်မှာပေါက်ကွဲမှုကြောင့်လူ၄ဦးသေဆုံးရတဲ့သတင်းပေးပို့ချက်တစ်ပုဒ်မှာတော
့ဖြစ်စဉ်ကတော့ညနေဝန်းကျင်လောက်ဆိုယူဆပါတယ်အဲ့ချိန်မှာပေါက်ကွဲမှုဖြစ်တယ်ကျွန်တော်တို့ကတော့မနေ့ကမှသိရအောင်နော်ကျွန်တော်6နာရီကျော်လောက်မှအချင်းချင်းနေအောင်သွားပါတယ်သွားတော့အဲ
့ဒီဒေတာတွင်းမှာဆစ်လက်နဲ့ပစ္စည်းတွေလက်ကျန်ရှိနေတာရကနေပြီးတော့ပောက်ကွဲမှုတွေဖြစ်ပြီးတည်ဆုံရတဲ့အကြောင်းကိုဒေတာကန်တူပြောကြားသွားတာပါဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ဗျာ
မြန်မာအရေးဂျန်ဝင်ဖြည့်ရှင်းမှုရည်ရွယ်ပြီးမြန်မာနိုင်ငံကိုတောင်းရောက်နေတဲ့အာဆီယံကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဖို့ကုလသမဂ္ဂဂျွန်းချင်သူတွေပါဝင်တဲ့အထူးဂျန်ပေးကောင်စီ SCCM နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကတိုက်တွန်းလိုက်ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံကနေတာဝန်ပေးထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြဿနာကိုဖြည့်ရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဖို့လိုအပ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘရူလန်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝင်ဖန်ယူဆော့ဖ်နဲ့အာဆီယံအတွင်းမှူးချုပ်လင်းချိုက်ခွာရိုဟာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြတဲ့တောက်ကြနေမှာပဲတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဒေါက်တာဆာဆာကတော့တွေ့ဆုံဆွေးနွေးမှုမှာသက်ဆိုင်သူတွေပါဝင်ဖို့လိုအပ်တယ်လို့ပြောဆိုခဲ့တာပါ။
Again, so we appreciate for our ASEAN brothers and sisters
ကျွန်တော်တို့ရဲ့အာဆီယံညီကိုတွေနဲ့ညီမတွေအနေနဲ့မြန်မာပြည်ထနာဖြည့်ရှင်းရမှာအကူအညီပေးကြဖို့ဆန္ဒရှိတဲ့အတွက်ကျွန်တော်တို့ကျေးဇူးတင်ကြောင်းထပ်ပြီးပြောပါရစေ။ဒါပေမဲ့မြန်မာနိုင်ငံသားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးဘလို့ဆွေးနွေးတာပဲဖြစ်ဖြစ်ဘာဆွေးနွေးပွဲကိုပဲလုပ်လို့မြန်မာပြည်သူတွေပါဝင်ရမှာဖြစ်တယ်လို့သူတို့အတန်တွေကိုနားထောင်ရမှာဖြစ်ကြောင်းထပ်ပြီးပြောပါရစေလို့ပြောသွားတာပါ။မြန်မာနိုင်ငံမှာ February 1စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့မတိငိမ့်တဲ့အခြေအနေတွေကြောင့်အာဆီယံ10နိုင်ငံခေါင်းဆောင်တွေမြန်မာအရေးနဲ့ပတ်သက်ပြီးအထူးအစည်းအဝေးတက်ခေါ်ယူခဲ့ပြီးတဲ့နောက်သတင်း6ပတ်ကြာမှာအခုလိုအာဆီယံကိုယ်စားလှယ်2ဦးမြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။အာဆီယံအထူးအစည်းအဝေးကနေရခဲ့တဲ့ဘုံသဘောတူညီချက်5ရက်ထဲမှာမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့သက်ဆိုင်ရာအဖွဲ့အစည်းညှိနှိုင်းဆွေးနွေးမှုတွေစတင်ဖို့ညှိနှိုင်းမှုတွေအတွက်ဂျာဝင်ဆောင်ရွက်ပေးမယ်အထူးတန်တမာခန့်အပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လို့ပါဝင်နေပေမဲ့အခုချိန်ထိတော့အကောင့်ထဲမပေါ်နိုင်သေးပါဘူး။အခုအာဆီယံကိုယ်စားလှယ်2ဦးရဲ့မြန်မာခရီးစဉ်ဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်ခန့်အပ်ဖို့အတွက်မြန်မာဘက်ကအတည်ပြုချက်ရယူဖို့ရည်ရွယ်ကြောင်းအင်ဒိုနီးရှားတန်တမန်တဦးကဒီသတင်းဖက်အစောပိုင်းမှာပဲပြောခဲ့တယ်လို့ AP သတင်းကဆိုပါတယ်။စစ်တပ်က February 1ရက်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံတလွှားဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေရှိလာခဲ့တယ်လို့ဒီဆန္ဒပြမှုတွေကိုစစ်တပ်နဲ့ရဲအကြမ်းဖက်ဖြုတ်ခွဲမှုကြောင့်တေဆုံးရသူ140ကျော်ရှိနေပြီးအဖမ်းဆီးခံရသူကလည်း4500ကျော်ရှိလာနေတာပါအခုလိုတေဆုံးရတာတွေအဖမ်းဆီးခံရတာတွေတနေ့တခြားတိုးလာနေချိန်မှာအရင်ကမြို့ပေါ်မှာငြင်းချမ်းစွာဆန္ဒပြနေကြတဲ့လူငယ်အများပြားဟာနေအိမ်တွေမှာမနေရကြတော့ပဲထွက်ပြေးတိမ်းရှောင်နေကြတယ်လို့အခုခါမှာတော့လက်နက်ကင်တွန်းလှန်ဖို့အတွက်လှုပ်လာနေကြပါပြီ။တိုင်းရင်းသားလက်နက်ကင်တွေရှိရာနေဆက်ဒေသတွေကိုတွားရောက်ပြီးတိုက်ခိုက်ရေးအတွက်စစ်ပညာသင်ယူနေသူလူငယ်လေးတဦးကတော့ဆင်အနာရှင်ကိုအမြင့်ကနေတိုက်ဖြတ်ပြစ်မယ်လို့ပြောပါတယ်
။ဘလို့ပဲဖြစ်ဒီဆင်အနာရှင်ကိုတိုက်ဖြတ်အမြင့်ကနေပြီးတော့တိုက်ဖြတ်မှာပေါ့နော်။ဒီတော်လန်ရေးမအောင်မြင်ချင်းရတော့ညီမတို့ဆက်ပြီးတော့စ조사နေဦးမှာပဲ
။မြို့ပေါ်မှာအေးအေးတက်တာနဲ့နေခဲ့ရတဲ့လူငယ်ကလေးတွေဟာဆင်အနာရှင်ကိုဖြုတ်ချဖို့ဒီရွယ်ချက်နဲ့တော်တောင်တွေထဲမှာဆင်းရဲပင်ပန်းခံပြီးလက်ကျင့်တင်ကြားနေကြတာဖြစ်ပါတယ်။အခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေမှာစစ်ပညာသင်ယူနေသူအရေအတွက်ဘယ်လောက်ရှိမယ်ဆိုတာကိုတိတိကျကျမခံမနိုင်ပေမဲ့ Janet Chishi Nine, look at Kadriga, Kamanjabare. Yamanangama Kobe Yoga Kusatu Lunate, Naya Sanya, Taujaniga, Tipu Late Dread, Lila Dread, Amyazan Pikavare, Inijan Nangandrine, Sayan, a Tipu Luna, Yedre, Neva Nire, so be met. Yamanangama February dear sitter, Anna Tingaging a Sapi, Yoga Boo Santa Sesemurigule, Diddy Chata Malone, Name Pianiraba, Inijan Indian Nangamaro. Gusamia, Pisa Pian Pote, Trinia Bipi, a good Indian Yama Nesanaga, Chimpin Erema, Covid 19 Gusamuri, Dola Niraja, Depote Amusa, Yama Pirin Gusap Pianamago, so in Laja Rapipari, Indian Nesagan, Satoma, Guamashi, Don Samuma, Jesabriniga, Covid Yoga Jan, Tong de Songare Dre, Tita Canary, John and Nijabi, Abimatua Yabe Pianijarello, Zumi Sanshaw in a Pumusa Guni Bede Puga. Righteous Talentanago Piovare, Maja digging Yapine Retrain, Yoga Kusamu, Noha, Sayaga no Choti, Shila Niraja, Jamae Lugari, Soin Lajaraba, Sister Anna Denga Birano, Jamae Luga Amyazuha, a Jamape Anna Pisanet, CDM Hoshamuma, Bowen Nijaretre, Nangandrin, Coronavirus Kusamu Shimishi, Santa Sissimu Relay, Tidi Yaya, Malone Name Pinirello, Jamae Wundanriga Piovare. Sita, Anna Matangan, the Rimbatema, dear Guluwa, Tangkona Town George, the Yoga Boshimishi, Sisipin and Gabime, a good doctor at the Bad Dreamaro, dear Guluwa, Tonga George, Sisipin and Dora Pipare. Ruinja Dukate, Gozejo, Lightballer, Saliha, Gabli Pinlepinema, Yabong Tiajo, Mione Bima, Juna Lee at Taujanima, Indonesia Nanga, Archipinerega, Idaman Jungo, Adeshian, and Shisatia Yolarelu. Indonesia Lukwin Yashiriga Biobari, Disaliha, Bangladesh Nangan Coxus Bazagani, Amusamine Galinari, Bowen, Lubang Kose, Laipalara Pippi, Duruha Malaysia Nangango Uti Twala Jaralu, Mohammed Ilyas Ga Biobari.
Dari Myanmar.
Dari Myanmar, tujuannya? Tujuannya kemana?
Kita mau keluar pergi Malaysia. Malaysia mau tato injil mau surah lusa.
ဒါဟာမြန်မာနိုင်ငံကဖြစ်ကြောင်းနဲ့မလေးရှားကိုသွားတယ်လို့ထွက်လာတာဖြစ်ပြီးလမ်းမှာဆက်ပြတ်သွားတယ်လို့လမ်းမသိတော့ပဲအခုဒီကျွန်းကိုရောက်လာတာဖြစ်ကြောင်းပြောတော့တာပါကပလီပင်လေပင်ထဲမှာဒုက္ခတဲ့60လိုက်ပါလာတဲ့ဆက်လေးပြတ်သွားတာကိုခြေရခံပြီးလိုက်ကြည့်တဲ့အိန္ဒိယကံယူရန်ဆောင်တပ်ကဖေဗရူလာထဲမှာပဲပြန်ပြင်ပေးခဲ့ပြီးအစားအစာနဲ့လိုအပ်တာတွေပါပေးပြီးပြန်လွှတ်လိုက် Bau. Thru pin le pin le myo ni da aku chain thi so Japan 173 ye shi bi phit bi di jha de ma naingan daga akuni pe apwa re ga yo mi da su kun re ga ba 14 baw ma atet shin chan ye tu 81 yauk ko lak khan bo twet India Bangladesh Myanmar ne Malaysia asu a re si tat de le le pan ja ga ra phit ba de
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒေတာရောက်မြန်မာသတင်းတွေကိုတင်ဆက်ပြီးအခုတော့သမရာဟောင်းထရန့်ရဲ့ Facebook နှစ်နှစ်တာပိတ်ခံရတဲ့သတင်းအပါဝင်ကြန့်ရှိတဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးပြောပြပေးပါအောင်ဗျာ
။ဗြိတိန်နိုင်ငံမှာအသက်12နှစ်ကနေ15နှစ်ထိကလေးတွေကို Pfizer BioNTech COVID ကာဝယ်ဆေးထိုးဝင်ပြုဖို့စီးဝါနဲ့ကျန်းမာရေးပစ္စည်းထုတ်လွှင့်မှုကြီးကြပ်ရေးအေဂျင်စီကတောက်ချာနေမှာအတည်ပြုလိုက်ပါတယ်။ကျန်းမာရေးဝန်ကြီးကတော့ဒါကိုသတင်းကောင်းဖြစ်နဲ့ကြေဆွလိုက်ပြီးဗြိတိန်နိုင်ငံသားတွေကာဝယ်ဆေးထိုးနိုင်မှုဦးစားပေးသွားမှာဖြစ်ကြောင်းလည်းပြောဆိုလိုက်တာပါ
။ My first duty as health secretary for the UK is to make sure that the UK is protected and safe.
ကျွန်မဝင်ကြီးဖြစ်ပြီးမှာဆိုဦးစားပေးတာဝန်ကတော့တိုင်းပြည်မှာကျန်းမာရေးအတွက်ကာဝယ်ဆက်လျှောက်ပေးဖို့ပါ ကလေးတွေမှာကိုဗစ်ရောဂါတန်းစူးစူးဝါးဝါခံစားရတာမျိုးဖြစ်ခဲ့ပေမဲ့ရောဂါပိုးကိုလက်ဆင့်ခံနိုင်တဲ့အန်ဒီယန်ရှိပါတယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ပြောဆိုလိုက်တာပါအမေရိကန်နဲ့ဥရောပသမဂ EU တို့ကအတည်ပြုလိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံမှာလည်းကလေးတွေမှာစီထုတ်ဝင်ပြုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးရိုရှဲဝလန်စကီကတော့ကလေးတွေကိုအမြန်ဆုံးစီထုတ်နိုင်အောင်စီစဉ်ကြဖို့မိဘတွေကိုတိုက်တွန်းခဲ့တာပါ။ ဇန်နဝါရီလကနေဧပြီလအတွင်းကိုဗစ်ရောဂါကူးစက်ခံရပြီးဆေးရုံတင်ရတဲ့အသက်12နှစ်ကနေ19နှစ်အရွယ်ကလေးအရေအတွက်တိုးလာတဲ့အကြောင်းအစိုးရကစားထုတ်ပြန်လိုက်ပြီးတဲ့နောက်တောက်ချန်နေမှာပဲ CDC ကြီးကဲကတိုက်တွန်းလိုက်တာဖြစ်ပါတယ်။ဆေးရုံတင်ရတဲ့ကလေးတွေရဲ့သုံးပုံတစ်ပုံဟာအတွင်းလူနာဖြစ်ကုသပေးခဲ့ရပြီးဒီထဲက900ရင်းတော့ဆိုရင်လည်းအသက်ရှူဆက်အကူအညီနဲ့ကုသပေးခဲ့ရတယ်လို့လည်း CDC ရဲ့လေးလာတွေ့ရှိချက်မှာဖော်ပြခဲ့တာပါ။ CDC ကြီးကဲကတော့လေးလာတွေ့ရှိချက်အရကလေးတွေမှာလည်းကိုဗစ်ရောဂါကူးစက်မှုတန်အပြင်းထန်ခံရနိုင်တယ်ဆိုတော့စိတ်မကောင်းစရာတွေ့ရှိရကြောင်းလည်းပြောဆိုခဲ့ပါတယ်။ဘယ်လာရုစ်နိုင်ငံကပြန်တန်းတဲ့လေယာဉ်တွေကိုဥရောပသမဂ္ဂလေပိုင်နဲ့မှပြန်တန်းခွင့်နဲ့လေဆိပ်တွေကိုဆင့်သက်ခွင့်ပေးလိုက်တဲ့အကြောင်း EU ကကြေညာလိုက်ပါတယ်။ဈေးကွက်အတွက်အသုံးပြုတဲ့လေယာဉ်တွေအပါအဝင်ဘယ်လာရုစ်ခြေဆိုင်လေကြောင်းလုပ်ငန်းတွေကလေယာဉ်တွေကို EU ဖွဲ့ဝင်နိုင်ငံတွေမှာအတက်ဆင့်လုပ်ခွင့်မပြုဖို့တောက်ချန်တွေကထုတ်ပြန်ချက်မှာဖော်ပြထားတာပါ။တာမြင့်ကတ်တက်ချက်ဟာဥရောပလေပိုင်ဒေသစံတော်ချိန်တောက်ချန်နေတကောင်ချိန်မှာစတင်အသက်ဝင်မှာဖြစ်ပါတယ်။မေလ23ရက်နေ့တုန်းကလီတူရေးနီးယားနိုင်ငံကိုဥတီပြန်တန်းနေတဲ့အိုင်ယာလန်လေကြောင်းလိုင်း Ryanair ကခီးစရိုင်လေယာဉ်ကိုဘယ်လာရုစ်နိုင်ငံလေပိုင်နဲ့မှဂျက်တက်လေယာဉ်နဲ့အတင်းအကျပ်ဆင်းသက်ခံခဲ့တဲ့ဖြစ်ရပြီး EU ကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။အတင်းအကျပ်ဆင်းသက်ခံခဲ့တဲ့လေယာဉ်မှာလိုက်ပါလာတဲ့အတိုက်ခံသတင်းတော့ရွန်ဘန်ပရတာစီဗစ်ကိုတော့ဘယ်လာရုစ်အနာပိုင်းနေအခုချိန်ထိဆက်လက်ဖမ်းဆီးထားတာပါဘယ်လာရုစ်လေပိုင်းနဲ့အတွင်းပုံမှန်အချိန်တွေမှာအရက်ပက်လေရင်နေ့စဉ်400လောက်ပြန်တန်းလေရှိတယ်လို့လည်းဥရောပလေကြောင်းထိန်းသိမ်းဌာနယူရိုကွန်ထရိုးကပြောဆိုထားပါတယ်ဖမ်းဆီးခံဘယ်လာရုစ်သတင်းတောက်ကအစိုးရစန့်ချီစနက်ပြပွဲမှာပါဝင်ခဲ့တာကိုငိုယိုပြီးဝန်ခံပြောဆိုထားတဲ့ဗီဒီယိုတစ်ခုကိုတော့ကြာသပတေးနေ့မှာပဲနိုင်ငံမယုံပြင်တန်ကြားကပြသခဲ့တာပါဗီဒီယိုထဲမှာတော့ဘယ်လာရုစ်သမ္မတအလက်ဆန်ဒါလူကာရှန်ကိုကိုစန့်ချင်တဲ့စနက်ပြပွဲတွေမှာအထူးရုံးနေဖြစ်အောင်စီစဉ်ခဲ့ကြောင်းနဲ့အရင်ကသမ္မတကိုဝေဖန်ခဲ့တာတွေကိုလည်းမှားယွင်းကြောင်းဝန်ခံပြောဆိုထားပေမဲ့အတိုက်ခံအင်အားစုတွေကတော့ဒါအတင်းအကျပ်ဖိအားပေးဝန်ခံခံခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားကြပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကခရိုင်တစ်ခုကိုအစိုးရတပ်ဖွဲ့ရဲ့ခုခံမှုမရှိဘဲတာလီဘန်တပ်ဖွဲ့တွေတောက်ချနေမှာသိမ်းပိုက်လိုက်ပါတယ်။အမေရိကန်နဲ့မြောက်အတ္တိတ်စာချုပ်ဖွဲ့နေတိုးမဟာမိတ်တွေလွန်ခဲ့တဲ့လလောက်ကစပြန်လည်ရုပ်သိမ်းနေချိန်မှာတာလီဘန်တပ်ဖွဲ့တွေသိမ်းပိုက်ခဲ့တဲ့ခရိုင်စုစုပေါင်းအခုဆိုရင်9ခုရှိသွားပါပြီ။ရှန်ကေခရိုင်မှာရှိတဲ့အစိုးရတပ်ဖွဲ့တွေအနီးအနားမှာရှိတဲ့အာဖဂန်မျိုးသားတပ်ခြေစိုက်စခန်းကိုစုခွာသွားပြီးတဲ့နောက်မနေ့စောပိုင်းမှာပဲတာလီဘန်တွေဝင်ရောက်သိမ်းပိုက်ခဲ့တာလို့လည်းစပူးပြည်နယ်ကလူမျိုးတောင်ဝင်ရှိသူတူက VOA ကိုပြောဆိုထားပါတယ်။ပြည်နယ်ရဲတပ်ဖွဲ့ကြီးကဘူချိုချီမိုဟာမက်ဝိုက်ဆမမီကတော့တပ်ဖွဲ့တွေစုခွာမှုမရှိဘဲခုခံတိုက်ခိုက်နေစေဖြစ်တဲ့အကြောင်း VOA ကိုပြောဆိုခဲ့ပါတယ်။တာလီဘန်ပြောခွင့်ရသူကတော့လူမျိုးတပ်ဖွဲ့ဝင်တချို့ကဖမ်းဆီးမိတဲ့အကြောင်းပြောဆိုထားပေမဲ့အရေးအတွက်ကြည့်ကြအောင်တော့မပြောပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အင်တာနက်လူမှုကွန်ရက်အကောင့်ကိုအ ਨੇ စုံနှစ်နှစ်ပိတ်ထားမဲ့အကြောင်း Facebook ကတောက်ချနေမှာပဲကြေညာလိုက်ပါတယ်။လူထိခိုက်ဒေသုံးနယ်တိဖြစ်ခဲ့တဲ့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုဇန်နဝါရီလ6ရက်နေ့ကစီးနင်းတက်ခတ်မှုမှာသူထုလှုံ့ဆော်ခဲ့တယ်ဆိုပြီး Facebook ကသမ္မတထရန့်အကောင့်ကိုပိတ်ထားတာပါ။နှစ်နှစ်ကြာတားမြစ်ချက်ကုံဆုံးတဲ့အခါအများပြည်သူကိုထိခိုက်စေနိုင်တဲ့အန္တရာယ်တွေရောပါခြင်းရှိမရှိကျွမ်းကျင်သူတွေပြန်လည်သုံးသပ်ပြီးအကောင့်ကိုပြန်ဖွင့်ပေးသင့်မသင့်ဆုံးဖြတ်မှာဖြစ်ကြောင်းလဲ Facebook ရဲ့ဒေါက်တာ Nick Clark က blog ဆောင်မြင်းနာမှာပြောဆိုခဲ့ပါတယ်။သမ္မတယူကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရတဲ့အကြောင်းလွှတ်တော်ကအတည်ပြုပေးမဲ့အစီအစဉ်ကိုဟန်တာဖို့ဝါရှင်တန်မြို့တော်တိချီတက်ပြီးအသေးချေတိုက်ပွဲဝင်ကြဖို့ထောင်နဲ့ချီထောက်ခံသူတွေကိုမင်းငုပြောပြီးမှပဲလွှတ်တော်ကိုဆန္ဒပြသူတွေအတင်းဝင်ရောက်စီးနင်းခဲ့ကြတာပါ။လွှတ်တော်ကိုစီးနင်းမှုအတွင်းဗဟိုဆိုးရရဲတပ်ဖွဲ့ဝင်တူပါဝင်လူငါးဦးတည်ဆုံးခဲ့ရပါတယ်။ Facebook ရဲ့ဆုံးဖြတ်ချက်အရသမ္မတထရန့်ပေါ်ပြည်ပင်ကန့်သတ်ချက်တရား2023ခုနှစ်ဇန်နဝါရီလ9ရက်နေ့ကမှတက်တန်းကုန်ဆုံးမှာပါ Facebook ရဲ့တာမြင့်ချက်ကြောင့်2022ခုနှစ်နိုဝင်ဘာလတက်တန်းဝက်လွှတ်တော်ရွေးကောက်ပွဲတွေမှာတော့သမ္မတဟောင်းရဲ့ဩဇာရှိန်ဝါပေါ်အကန့်သတ်တွေလည်းရှိနေပါတယ်။ဒါမှလည်းနောက်တစ်ချိန်သမ္မတအဖြစ်အရွေးခံမှုဆုံးဖြတ်ကောင်ဆုံးဖြတ်နိုင်တဲ့2024ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာတော့ကန့်သတ်ချက်တက်တန်းကုန်ဆုံးမှာပါ။ Facebook ကနှစ်နှစ်ပြည့်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်မှာတော့ရွေးကောက်ပွဲမှာမဲပေးခဲ့ရတဲ့တန်းနဲ့ချီရဲ့ပြည်သူတွေကိုစော်ကားတဲ့လုပ်ရဖြစ်နေလေသမ္မတဟောင်းထရန့်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. စနေနေ့မနက်ခင်းထေတန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုချိန်အားစပြီးသတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးမြန်မာ73စီအတွင်းတဲ့ကုမ္ပဏီတွေဘယ်လိုအခက်အခဲကြုံနေရသလဲဆိုတာကိုတင်ပြခြင်းပါတယ်။
မြန်မာနိုင်ငံကို73စီကြိုတင်ပေးပို့ပြီးအကျွေးစနစ်နဲ့ပုံမှန်ရောင်းချပေးနေတဲ့ပြည်ပကုမ္ပဏီတွေအလုံးကအကျွေးနဲ့ရောင်းချတာကိုမကြသေးခင်ကပဲရပ်ဆိုင်လိုက်ကြပါတယ်မြန်မာနိုင်ငံကဗန်လုပ်ငန်းတွေကမောက်ကမဖြစ်နေတဲ့အတွက်ငွေမချေနိုင်မှအကိုစိုးရိမ်ပြီးအခုလိုပြည်ပကုမ္ပဏီတွေဘက်ကအကျွေးနဲ့ရောင်းတဲ့စနစ်ကိုရပ်ဆိုင်လိုက်တာပါဒါကြောင့်ပြည်တွင်းမှာတူလောင်ထားတဲ့73စီအရန်ပမာဏကလည်းအရင်ထက်လျော့ကျသွားပါတယ်စသုံးစီနဲ့ပတ်သက်လို့လက်ရှိရင်ဆိုင်နေရတဲ့အခြေအနေအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းပေါ်အခြေခံပြီးကိုကျော်ကျော်သိန်းပြောပြမှာဖြစ်ပါတယ်
။မြမပြည်အတွက်စသုံးစီရောင်းချပေးနေတဲ့ပြည်ပကုမ္ပဏီခုနှစ်ခုဟာပြည်တွင်းမှန်တွေရဲ့လက်တလောအခြေအနေတွေကိုစိုးရင်ပြီးစီဂျိုပွန့်ရောင်းချတာကိုရပ်ဆိုင်လိုက်ပါတယ်။ဂျိုတင်ပေးထားတဲ့စသုံးစီတွေအတွက်ပြည်ပကုမ္ပဏီတွေကိုအရင်တုန်းကနှစ်လကြာမှငွေချေနိုင်ပေမဲ့အခုတော့ငွေကိုချက်ချင်းပေးချေရကြောင်းမြန်မာနိုင်ငံ73စီတင်သွင်းရောင်းချဖြန့်ဖြူးရေးအသင်းရဲ့အတွင်းမူဦးဝင်းမြင့်က VOE ကိုပြောပါတယ်
။ဗန်နီဝန်နဲ့စီစဉ်လုပ်တဲ့အခါကျတော့အငယ်ဆိုပတ်စံပြရမယ့်ရက်ဒီမှာဗန်နီကဖိတ်ထားတယ်။ကိုဘက်ဒီကိုပတ်စံမပေးနိုင်ဘူးပေါ့။တော့သူ့အချိန်နဲ့သူပတ်စံရမယ့်သူကစိတ်ကူတာပေါ့သူကလေ။အဲဒီဆက်မှာဆွေးနွေးရအောင်သူကောင်းတော့တယ်။သူတို့ကအဲ့ဒီအဖြစ်အပျက်ကြီးပေါ်မှာနမူနာယူပြီးတော့ဘယ်ကုန်မှန်းကြလို့အငယ်စီချွေးမပြေတော့ဘူး။သူကပတ်စံကိုတမောမရောက်ခင်နဲ့ကြိုပေးပါဆိုပြီးတောင်းတယ်။အဲ့လိုဖြစ်ပါတယ်
။လောင်စာစီရောင်းတဲ့နိုင်ငံခြားကုမ္ပဏီတွေဘက်ကမြန်မာနိုင်ငံဘန်စနစ်အပေါ်ယုံကြည်မှုနည်းလာတဲ့အတွက်အခုလိုဆောင်ရွက်လာတာလို့မြင်နိုင်ပါတယ်။အခုဆိုလောင်စာစီအတွက်ကြတဲ့ငွေကြိုတောင်းနေရမှုမြန်မာနိုင်ငံက73စီဝယ်ယူသူတွေအခက်တွေ့နေကြတာပါ။ဒါကြောင့်ရန်ကုန်မြို့တီလိုဝါစိတ်ကမ်းမှာရှိတဲ့73စီတိုးလောင်ခံတွေမှာလက်ကျန်စီပမာဏရော့ကျနေပြီလို့နေပြည်တော်မှာရှိတဲ့ရေနံလွှဲပစ္စည်းကြီးကျက်စစ်ဆေးရေးဦးစီးဌာနကလုပ်ငန်းရှင်တွေကိုအသိပေးထားပါတယ်။တတ်မှတ်ထားတဲ့အနည်းဆုံးလက်ကျန်ပမာဏအောက်ကိုကျနေလို့မြန်မာနိုင်ငံမှာဝယ်လိုအားကိုအမိမလိုက်နိုင်မှာစိုးရိမ်နေလို့ဇွန်လ2ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။အဲ့ဒီထက်ထပ်ပြီးလျော့သွားမယ်ဆိုရင်တော့ပြည်တွင်းမှာ73စီဖြန့်ဖြူးတာကိုကန့်သက်သွားမယ်လို့လည်းရေးထားပါတယ်။တကယ်တမ်းကတနင်္ဂနွေလုံးရဲ့စီအသုံးပြုမှုတရက်ပမာဏနဲ့လက်ကျန်စီပမာဏဒီနှစ်ခုကိုချိန်ဆကြည့်မယ်ဆိုရင်ပြည်တွင်းမှာလောင်စာစီပြက်လန်တဲ့အနေအထားမရှိကြောင်း73စီတင်သွင်းရောက်ကြဖြန့်ဖြူးအသည့်အတွင်းမူဦးဝင်းမြင့်ကပြောပါတယ်လောင်စာစီတင်သွင်းသူတွေအနေနဲ့တန်နိုင်သလောက်လိုဘချက်ကိုဖြည့်ဆည်းနိုင်ဖို့လုပ်နေကြပါတယ်လို့လည်းပြောပါတယ
်သူတို့ကစီရောက်ပြီပါဒီဆိုကြတော့လေသူတို့တစ်လနှစ်လနေမှာကစားပြန်တော့ပါလေအဲ့ခါကျတော့စီဒီဒီမှာလည်းများစားစားထားနိုင်တာပေါ့အခုကျတော့သူတို့ပတ်စံစီတမောမရောက်ချင်ချူပြီးရတဲ့အခါကျတော့အခုပတ်စံနဲ့ကိုလို့လုပ်ရတယ
်ပြည်ပကနေစီဝဲယူရမှာအဓိကအကြဆုံးကတော့နိုင်ငံသားငွေဈေးပါလက်ရှိမှာအမေရိကန်ဒေါ်လာဈေးတက်နေတာကြောင့်73စီကိုအရင်ကလိုများများဆဆဝယ်ပြီးမလောင်နိုင်တဲ့အခြေအနေရှိပါတယ်။တကယ်လို့သာပြည်ပကနေ73စီကိုအလုံးရင်းနဲ့ဝယ်လိုက်မယ်ဆိုရင်ပြည်တွင်းမှာအမေရိကန်ဒေါ်လာဈေးတွေအစမတန်တက်သွားနိုင်တဲ့အခြေအနေရှိတယ်လို့လုပ်ငန်းရှင်တွေကမြင်ပါတယ်။73စီတင်သွင်းဖြန့်ဖြူးနေတဲ့ပြည်တွင်းကုမ္ပဏီကအခု30ကျော်လောက်ရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်လူထုအုံကြွဆန္ဒပြမှုတွေကြောင့်စီးပွားရေးလုပ်ငန်းတော်တော်များများပုံမှန်လည်ပတ်နိုင်တာမျိုးမရှိသေးပါဘူး။နိုင်ငံငွေလည်းနှုတ်မှာမြန်မာကျပ်ငွေကအစမတန်တန်ဖိုးကျနေပြီးပြည်ပသွင်းကုန်တွေအထူးသဖြင့်73စီဈေးတွေတက်နေတာပါအခုနှစ်ဆပိုင်းမှာဓာတ်ဆီ octane 92တကားလန်ကို925ကျပ်ပဲရှိခဲ့ပေမဲ့ဇွန်လ4ရက်နေ့မှာတော့985ကျပ်တည်းရှိပါတယ်ဒီဇယ်ဆီကတော့နှစ်ဆပိုင်းမှာတလီတာကို965ကျပ်ရှိခဲ့ပေမဲ့ဇွန်လ4ရက်နေ့မှာတော့985ကျပ်ရှိပါတယ်ပရီမီယံဒီဇယ်ကတော့တလီတာကို995ကျပ်အထိရောက်နေပါပြီခင်ဗျာ
ကိုကြကြသိန်းပြောပြသွားတာပါခင်ဗျာအခုတခါတော့ဒီရခိုင်ပြည်နယ်ပုံနှကျွန်းဘက်ကအခြေအနေကိုလည်းပြောပြခြင်းပါတယ်စစ်တပ်နဲ့ရခိုင်လက်နက်ကင်အေအေတပ်ဖွဲ့တို့ကြားလက်နက်ကင်ပဋိပက္ခတွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေမရှင်းရသေးတာကြောင့်ဒေသခံတွေမကြာခဏဆိုသလိုထိခိုက်သေးဆုံးရတဲ့ NDA နဲ့ကြုံနေရပါတယ်ပုံနှကျွန်းမြို့မြို့ပတ်လမ်းမှာဇွန်လ4ရက်နေ့မနက်ပိုင်းကစစ်ကြံလက်နက်ခဲယမ်းပေါက်ကွဲတာကြောင့်လူ၄ဦးတည်ဆုံသွားရပါတယ်။ရခိုင်ပြည်နယ်ကလာတဲ့တည်င်းကိုတော့ကိုငင်းညံ့ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ပွဲတွေမရှိတော့တာ9လကျော်သွားပြီဖြစ်ပေမဲ့မြေမြုံမိုင်းပါဝင်စစ်ပွဲလက်ကျန်လက်နက်တွေကြောင့်ထိခိုက်တည်ဆုံရတာကိုလက်အင်ကဆုံးရှုံးရတာတွေဒီကနေ့အထိရှိနေပါတယ်။ဇွန်လ၄ရက်နေ့မနက်ပိုင်းကပဲပုံနှကျွန်းမြို့နယ်မြို့ပတ်လမ်းပေါ်ကတရားတစ်ခုမှာစစ်ကြံခဲယမ်းလက်နက်ပောက်ကွဲမှုကြောင့်လူ၄ဦးတည်ဆုံသွားခဲ့တယ်လို့ပုံနှကျွန်းမြို့မှရဲစခန်းကဒူရဲအုပ်စခန်းမှုဝင်းကိုကိုကပြောပါတယ
်ဖြစ်စဉ်ကတော့ည7:00ခွဲ7:00ဝန်းကျင်လောက်သူယူဆပါတယ်
အဲအဲ့ချိန်မှာပောက်ကွယ်မှုဖြစ်တယ်ဖြစ်တယ်လို့ယူဆရတယ်ကျွန်တော်တို့ကတော့မနေ့ကမှတည်ရအောင်နော်မနေ့ကမှတည်ရအောင်မနေ့ကမှကျွန်တော်6နိုင်ကျော်လောက်မှာအခင်းဖြစ်နေအောင်သွားပါတယ်သွားတော့အဲ့ဒီတရားမှာကျွန်တော်ပောက်ကွယ်မှုဖြစ်ပြီးတော့လူ၄ယောက်တည်ရအောင်တွေ့ပါတယ်ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအေးတပ်ဖွဲ့အကြားတိုက်ပွဲတွေနိုဝင်ဘာလ2024ရွေးက ွက်နေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုဇော်ဇော်ထွန်းကပြောပါတယ်
ဒီတပ်တွေပြင်းပြနဲ့ပြင်းပြတဲ့အချိန်တုန်းကဒီအသုံးပြုခွင့်တွေညီမျိုးမိုင်းတွေကအများကြီးရှိတယ်ကြာနော်အဲနောက်ပြီးတော့မှဒီမပေါက်ကွက်ပြင်းနေတဲ့ခေတ်လည်းလည်းပြည်ကြည့်လေတော်တော်များအများကြီးပြင်းနေခဲ့တယ်အဲ့ဒါတွေကိုကျွန်တော်တို့စီကိုလည်းပဲဒီပြင်းမှုတွေဟာတွေရှိပါတယ်ပြင်းနေရမှာတော့ဖြင့်ဒီဘလို့လည်းပြည်ကြည့်တစ်ခုပြင်းနေတယ်အဲ့ဒါနဲ့ပြတ်ပြတ်ပြီးတော့မှဘလို့လို့ရမလဲပေါ့နော်ဒါတော့ဖြင့်အများကြီးတော့ပြင်းပို့တာအခုသက်ပါတယ်ရှိပါတယ်ဒီကိစ္စတွေကိုတတိယလုံးနဲ့ဘောအတွက်ဒီလခိုင်းပြင်းနေမှာတခြားသောဒီတပ်တွေပြင်းနေခဲ့တဲ့ပြင်းနေတယ်လို့ဒီ my agent group တွေပေါ့နော်ဒီ my မိမမိုင်းနဲ့ဒီ major budget တွေကိုရှင်းလင်းဖို့အတွက်ဒီ my agent group တို့ဟာမျိုးတွေပြင်နေပါလေကြာအဲ့ဒီ group တွေမှာကျွန်တော်ကအစိုးရပါမယ်နိုင်ငံတကာအဖွဲ့အစည်းတွေပါမယ်ဒီကခန့်အဖွဲ့အစည်းတွေပါမယ်ပေါ့အဲဒီလိုဟာတွေပူပေါင်းပြီးတော့မှလုံဆောင်နိုင်မှာပါလေဒီကိစ္စတွေကချောပါသက်သာမှာဖြစ်ပါလေကြာ
ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ကတော့ရခိုင်မြောက်ပိုင်းကဘူးတိတောင်ရတိတ်တောင်ပုံနှကျွန်းကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်တွေမှာမိုင်းအသိပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ကိုဇော်ဇော်ထွန်းကပြောပါတယ်။အခုနောက်ဆုံးပောက်ကွဲမှုဖြစ်ပွားခဲ့တဲ့ပုံနှကျွန်းမြို့နယ်မှာလည်းမြေမြုံမိုင်းအသိပညာပေးမှုတွေကိုအာဏာပိုင်တွေဘက်ကစာတင်ကျောင်းတွေမှာပါလုပ်နေပေမဲ့လည်းထိထိရောက်ရောက်လှုပ်ဆောင်ဖို့အခက်အခဲတွေရှိနေသေးတယ်လို့ပုံနှကျွန်းမြို့မှရဲစခန်းကဒုရဲအုပ်စခန်းမှူးဝင်းကိုကိုကပြောပါတယ်။
ကျောင်းမှာရန်သူတွေယူရင်းနဲ့တော့အသိပညာပေးတာတွေတော့တော်တော်ရှိပါတယ်ဟိုဟိုကတော့အဲ့လိုတိကျပြီးတော့ကျွန်တော်တို့ဘယ်လိုပေါ်မလဲဆိုတော့အဲ့ဘက်နည်းပြန်နည်းနည်းမျိုးအစမပြားတွေဆိုတော့လေကျွန်တော်တို့သွားဖို့လာဖို့နည်းနည်းလေးအဆက်ဆက်လေးတွေရှိတော့နောက်ပိုင်းကျရင်တော့ကျွန်တော်တို့နေပြည်တော်နေသားပေါ်မှုလို့ပြီးတော့ဒါတွေကတော့ကျွန်တော်တို့စခန်းရဲ့တာဝန်တွေဆိုတော့လုပ်ဖို့ရှိပါတယ်ဒီပြင်ကတော့လက်တလုံးနဲ့ကျောင်းတွေမှာလုပ်ပြီးဖို့ကျောင်းတွေမှာအဲ့ဒီလိုဟိုဟာလေးတွေအသိပညာလေးတွေကြောဖို့စီစဉ်ထားပါတယ်ဗျ
ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေသာမကမိုင်းတွေစစ်ကြံလက်နက်တွေရဲ့အန္တရာယ်တွေကြောင့်နိုင်ငံတကာအတိုင်းဝိုင်းကြားစိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်ကလေးငယ်တွေဒေဆုံးဒဏ်ရာရမှုတွေတိုးလာတာဟာစိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြီးခဲ့တဲ့2021ဇန်နဝါရီလကုန်ပိုင်းလောက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့2020ပြည့်ဇန်နဝါရီလကနေစက်တင်ဘာလအထိမြေမြုံမိုင်းအန္တရာယ်ကြောင့်တေဆုံးသူကလေး73ယောက်နဲ့အပြင်းထန်ဒဏ်ရာရသူ56ယောက်ရှိခဲ့ကြောင်းလည်းမှတ်တမ်းတင်ထားပါတယ်။ဒါကြောင့်လည်းလက်နက်ကင်ပြည်ပခတ်မှာပါဝင်နေသူတွေအားလုံးအနေနဲ့မိုင်းထောင်တဲ့လုံရက်တွေမလုကြဖို့မြေမြုံမိုင်းတွေနဲ့မပောက်ကွဲသေးတဲ့လက်နက်ကြီးစံတွေကိုရှင်းလင်းဖို့လိုအပ်နေသလိုမိုင်းနဲ့မပောက်ကွဲသေးတဲ့စစ်ကြံလက်နက်တွေရဲ့အန္တရာယ်တွေကိုလည်းသတိထားဖို့အသိပညာပေးလုပ်ငန်းတွေလိုအပ်နေတယ်လို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေတွေကိုလည်းတင်ပြကြပါတယ်ကူးစက်သူအများအပြားနဲ့ COVID တတိယလှိုင်းကိုရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာအပါဝင်ရွှေပြောင်းလူသားတချို့ကို COVID ရောဂါကာကွယ်ဆေးတွေစတင်ထိုးပေးနေပါပြီထိုင်းနိုင်ငံတောင်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တချို့မှာဇွန်လ3ရက်နေ့ကစလို့ရွှေပြောင်းအလို့သမားတွေကိုကိုဗစ်ကာကွယ်ဈေးတွေစထိုးပေးနေတဲ့အကြောင်းထိုင်းအခြေဆိုင် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်
။ဖူကက်ပြည်နယ်ကတကဘာလုံးကလာတဲ့ရင်းနှီးမြှုပ်နှံသူတွေနဲ့ကဘာလက်ခီးသွားတွေအများဆုံးလာနေတဲ့ပြည်နယ်ဖြစ်တာကြောင့်ကိုဗစ်ကရောဂါကင်းစင်ဆုံးဖြစ်မကြာခင်ပုံမှန်အတိုင်းပြန်ပြီးတော့လည်ပတ်နိုင်ဖို့အတွက်ပြည်နယ်ထဲမှာရှိတဲ့ထိုင်းပြည်သူတွေကမကနိုင်ငံသားတွေအတွက်ပါကာကွယ်ဆေးတွေထိုးပေးနေပါတယ်ဆိုပြီးပြောသွားပါတယ်။ဖူကက်ကဟိုတယ်နဲ့ခရီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းတွေမှာမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားတွေအများဆုံးအလုပ်လုပ်ကြနေကြတာပါ။ချင်းရိုင်မှာဆိုရင်လည်းဈေးရောင်းဝယ်လုပ်ငန်းလုပ်နေကြတဲ့မြန်မာနိုင်ငံသားတွေများပါတယ်။ဖူကက်မှာအလုပ်လုပ်ကြနေကြတဲ့မြန်မာနိုင်ငံသားတွေကိုဗစ်ကာကွယ်ဆေးထိုးကြတဲ့အခြေအနေကိုတော့ထိုင်းတောင်ပိုင်းမှာအခြေစိုက်တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရဲ့တာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ုကဲမှာကတော့မနေရတဲ့ကျွန်တော်တို့စပြီးတော့ထိုးပေးနေတယ်။အဲသူတို့နေရာတွေကတော့အမျိုးမျိုးပေါ့။အဲဒီကုကဲမှာသူတို့အားလုံးပေါင်းဒီရှင်ကျောင်းလုပ်သမားတွေအတွက်အဲလာပြီးတော့ဖေတိုနေရာတွေပေါ့လေ။အာနောက်ပြီးတော့အခုဆိုလို့ရှိရင်ထောင်နဲ့ချီတဲ့ဟိုဖေတိုခံမဲ့လူတွေကိုစီစဉ်ပြီးတော့အဲဒီမှာလုပ်ပေးနေ။အဓိကလုပ်ပေးတာကတော့အဲဒီဟာရှိတဲ့ကျမရဲ့ဌာနအပါဝင်ပေါ့။ဒါကကျမရဲ့ဌာနအပါဝင်အဲဒီစေနာဝန်ထမ်းမြန်မာကျွန်တော်တို့ရှင်းပြောင်းလို့တမားရေးပြရဆိုလို့ရှိရင်ဟိုမှာအဖွဲ့ကြီးတွေဟိုလူလူချီပြူအဖွဲ့ကြီးတွေပုံစုတွေရှိရလေ
ဖူးခက်ဟာပင်လယ်ကမ်းခြေမြို့ဖြစ်တာကြောင့်ကဘာလက်ခီးသွားတွေလဲပတ်နိုင်ဖို့ဇူလိုင်လကစပြီးပြန်ဖွင့်ဖို့ထိုင်းဆိုရကပြင်ဆင်နေပါတယ်ဒါကြောင့်အခုလိုမျိုးကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုထိုင်းဆိုရကလှုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ကျွန်တော်တို့ကြည့်ရတော့ဖူးခက်တခုပဲကျွန်တော်တို့ဖန်ငါဆိုလည်းမပါသေးကျွန်တော်တို့ဖန်ငါဆိုရင်ကျွန်တော်တို့ကဒီ9ရက်နေ့မှဒီကျွန်တော်တို့တက်ကွက်ပါမြို့နယ်မှာရှိတဲ့ခေလ်သားပေါ့ကျွာအစုကြီးမှာအာနေကြတဲ့လူတွေကိုစင်ရင်သွင်းဖို့စပြီးတော့လုပ်မှာခဏနာပိုင်းလောက်မှကျွန်တော်တို့အချိန်မှာတော့ဖြစ်မယ်ဒါပေမဲ့ဒီစင်ရင်သွင်းတဲ့ဟာကိုတော့ကျွန်တော်တို့ SD ကနေပြီးတော့အာဟိုနေမီကန်တက်မရေးဌာနဝန်ထမ်းတွေနဲ့အတူပူးပေါင်းပြီးတော့ဒီအလုပ်သမားတွေလာပြီးစင်ရင်သွင်းအောင်လုပ်လေအဲ့လိုမျိုးဝိုင်းလုပ်ပေးဖို့ကျွန်တော်တို့စီစဉ်ထားတယ
်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့မှာတော့မြန်မာအပါအဝင်နိုင်ငံခြားသားလူသမားတွေကိုလည်းအိန္ဒိယနိုင်ငံကမှာယူတဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနေပြီဖြစ်ကြောင်းနယ်မြေကျန်းမာရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံကနိုင်ငံခြားသားလူသမားတွေအနေနဲ့လူမှုဖူလုံရေးကျန်းမာရေးအာမခံချက်လုပ်ထားတဲ့တပ်သေးခံစာရွက်စာတမ်းတွေနဲ့အတူအလို့ရှင်ကိုယ်တိုင်စည်ရင်းပေးပြီးကာကွယ်ဆေးထိုးနိုင်ပါတယ်ဂျွန်လ3ရက်နေ့တနေ့တဲ့ဖူးခက်တစ်ခုတည်းမှာပဲနိုင်ငံသားတလို့တမ4000ကျော်ထိုးပေးခဲ့ပြီးဖြစ်ကြောင်းဖူးခက်မြို့နယ်တွင်တရားဝင်မှတ်ပုံတင်ထားကြတဲ့နိုင်ငံသားတလို့တမ28000ကျော်လုံးကိုကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့လည်းထိုင်းအနာပိုင်းကပြောကြားထားပါဗျ။နိုင်ငံသားသားအလာများတဲ့ပြည်နယ်တချို့မှာကိုဗစ်ကာကွယ်ဆေးထိုးမှုစတင်နေပြီမဲ့တခြားနေရာတွေမှာတော့ကြဲကြဲပြန့်ပြန့်မလုပ်ရသေးပါဘူး။ဂျွန်လ4ရက်နေ့ထိထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ3,200,000ဒီပါတိတ်ဆုံးသူ1,189ယောက်ရှိတယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ထားပါဗျ။နေ့စဉ်အတည်ပြုလူနာကလည်း1,000ကျော်ရှိနေဆဲဖြစ်တာမို့ဂျွန်လ4ရက်နေ့မှာပဲ2,600ကျော်ရှိနေပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ရဲ့မနက်ခင်းပိုင်း Radio အစီအစဉ်တွေကို Facebook ကနေရော YouTube မှာပါအခုလိုမျိုးရုပ်သံဖြစ်နဲ့ရှုစားနိုင်အောင်ကျွန်တော်တို့ VOA ကနေဇွန်လဇန်ဘက်ကနေစတင်ပြီးတော့ကြိုးပမ်းတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍပါကိုဗစ်ကာလလိုအပ်ချက်တွေအများအပြားရှိနေတဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာဆက်အနာသိမ့်မှုဖြစ်ပွားခဲ့ပြီးနောက်ပုံမဆိုးရွားတဲ့အခြေအနေကိုရောက်သွားတယ်လို့ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်ကလက်ထောက်ပါမောက္ခဒေါက်တာဒေါကင်ဆောဝင်းကပြောပါတယ်ဒီနေစဒေတာတွေမှာဆေးဘက်ဆိုင်ရာအကူအညီတွေပေးနေတဲ့ဒေါက်တာဒေါကင်ဆောဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
ဒါတာကင်ဆောဝင်းကမြန်မာနိုင်ငံနယ်စပ်ဒေသတချို့မှာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာပေါ့နော်မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေတို့နောက်ရွှေ့ပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလှုပ်ဆောင်လာခဲ့တာဒါဆယ်စုနှစ်နဲ့တောင်မှချိန်ပြီးတော့လှုပ်လာတယ်ဆိုတော့ကျွန်တော်တို့သိရတယ်ဆိုတော့အခုကကြတော့ဒါမြန်မာနိုင်ငံမှာလွန်ခဲ့တဲ့၄လလောက်ကစပြီးတော့စစ်အာဏာသိမ်းမှုဖြစ်တယ်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာဒီစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်တပ်ဖြတ်တာတို့တောင်ဒီဖမ်းဆီးနှိမ်နင်းတာတွေကြောင့်မလို့ထွက်ပြေးလာတဲ့သူတွေနေဆက်ဒေသတွေရောက်လာတာလည်းရှိရဲ့ဒီနေဆက်ဒေသတွေမှာဖြစ်ရတဲ့နနက်ကန်တိုက်ပွဲတွေကြောင့်ရောပြီးခဲ့တဲ့3-4လအတွင်းမှာပဲကျွန်တော်တို့သိတဲ့လောက်ဆိုတာတောင်းနဲ့ချီပြီးတော့ဟိုဒီဒုက္ခသည်တွေတိုးလာရလည်းရှိရဲ့ဆိုတော့လက်ရှိမှာရောဒီလိုဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတာတွေရှိပါသလားရှင
်အခုလောလောဆယ်မှာတော့ဒေါက်တာစင်ပြမောင်စေကန်းနဲ့ရောနောက်ပြီးတော့အဲ့ဒီနေဆက်ဒေသတစ်လျှောက်မှာ จำมาอีกกี่สายอยู่ทางเยือนนี่เลยลูกพ่อกันเด็กเสียงวินดีเนี่ยบ่เนาะช่วงมีดิ้งจีเอาวิญญาณนี่หลังบิดอมีดิ้งนี่อันนี้ลูกไปมีดิ้งปุ๊บมาลูกได้สิเลยอันนี้ลูกมีลูกได้เข้ามาเลยในสัตว์ที่ตามมาพิจารณาเช่นนี้ดีวุฒิรู้อันนี้จะเสียงเนี่ยจ่ายอะไรไอ้ลูกจ่ายอะไรเข้ามาเลย ที่เบกันนี่เบียร์เบียร์ลูกอาเดฮาโก้ด้านไหนเดี๋ยวเนี่ยกูนี่เข้าไปเต้นอะไรสิบ่เลยทุกที่เราดีเนซ่าดีตาดีใจน่าดีตาอีมาบ่เนาะเนซ่าก็เราดีเกี่ยนปีเนี่ยเนี่ยปุ๊บเรามีเซตอะบ่เกี่ยนยูเนี่ยมีเนี่ยมีเซตอะบ่ไอ้เราไอ้ที่เกี่ยนยูเนี่ยมีมาสิลูกเสียงดีไอ้คำที่เบกันใจเด็ดใจกว่าอย่าจะรอกูเยอะสิบ่เลยมีอะไรที่เด็ดใจไม่บ่เนาะที่บ้ามาเล่นเนี่ยไม่ใช่เด็ดดีดูดีดูดูดีนับไปเราดี ตามมาเล่นนักเลงเวกันสองนี่เลยที่ใจน่าอภัยดีวูตัวเล่นนักจีนเนี่ยมาที่อาบิข่ายอยู่ในมะกาวูเรียนเนี่ยกูพงเจเลยค่ะมาอะไรที่ตามมาเนี่ยดูดูเรียดใจเวดันจะโอเปียนเปียโอเปียปงเนี่ยเลยดูเรียมีอะไรสิบอะไรท้องเนี่ยท้องเนี่ยกูที่บีร์เอลูมิโอทับยี่ติงสองปงอ่างเนี่ยเลยดูเรียชีเลยสัตย์ยาบาร์เลยดีดูดูเรียสโลเชนตัวมา ขันซานยาเลตุคาริยาดิซานได้ยิ่งขาดยาละดาริชีเดนับรอทุกที่เป็นกลุ่มอยู่โมยาดิสโลเชนโมยาเรโมมันลงนาริชีเดไอ้ลุงอยู่โมยาเรตัวเอ็ดที่เชนเนเยเนียยิ่งชีเดเชนเนียดิสิยิ่งกังอันนี้ดิสิคุเซเดยอการีวันเจ้าวันโชยอการีอันนี้ดิสิได้บ่เนาะไอ้เราเอ็ดที่ตัวเรื่อยด้วยดูอันเด็กกูมีโอที่ยานี่บีร์ ลูกเมียก็ขนาดนี้สิเลยนะเพราะเด็กบัดขาหน้าบัดขาสาดเอาดีเช็ดเยอะบีร์ยาวบีร์ดีลูกขนาดบ่เนาะจะยังว่าเลยงูสู้สาวบีร์ปูจาอะไรเงี้ยสิบาร์เอสโตรงูอัดเอาเสียดอาทิตย์ว่าแต่ไหนเนี่ยกูนี่เนี่ยบาร์เอสนั่นสิอาร์เราต้องดีสาวเนี่ยยีนเอาจะมาอีสานยังไปสู้สาวชาวมุรีอับปาวเองบ่ตัวยังลูกอัดเสียดอาทิตย์ว่าแต่ไหนเนี่ยกูนี่เนี่ยบาร์เอสนั่นสิอาร์เราต้องดีสาวเนี่ยยีนเอาจะมาอีสานยังไปสู้สาวชาวมุรีอับปาวเอง ဒီလူရကိုအိုးအိမ်ကိုရရွာကိုအေးအေးချမ်းချမ်းနဲ့လုံလုံခြုံခြုံနဲ့ပြန်ရောက်နိုင်အကောင်းဆုံးပေါ့နော်အဲ့တော့ဒီလူရအခုဆိုလို့ရှိရင်ဘာဖြစ်လို့ဒီလူမျိုးကိုရအိုးအိမ်ကိုစွန့်ပစ်နေရတာလဲကိုရရရွာကိုစွန့်ပစ်နေရတာလဲဆိုလို့ရှိရင်ဒီစစ်ကောင်စီရဲ့မတရားအနိုင်ကျင့်တယ်မတရားနှိပ်စက်တယ်မတရားတိုက်ခိုက်တပ်ဖြတ်တဲ့အန်ဒီရီတွေကိုထုတ်လန့်ပြီးတော့လွတ်ရအောင်ပြေးကြရတယ်အဲ့လိုလွတ်ရအောင်ပြေးကြရတဲ့အတွေ့သူတို့ဟာမလိုလားအပ်တဲ့ကျန်းမာရေးပြဿနာတွေဖြစ်တဲ့ကလေးတွေဆိုလို့ရှိရင်လည်းစားနပ်ရိက္ခာမလုံလောက်တဲ့အတွက်အထူးသဖြင့်ဒီဖွံ့ဖြိုးတာအရေးကလေးတွေမှာဆိုလို့ရှိရင်အာဟာရမပြည့်စုံတဲ့ယောဂါတွေဖွံ့ဖြိုးမှုဆိုင်ရာယောဂါတွေအဲ့လိုမျိုးတွေအများကြီးသူတို့မှာထိခိုက်ရတယ်လေဆိုတော့ဖြီးဖြီးရောက်ရောက်ကူညီနိုင်ဘူးကတော့ကျမတို့ကအခုလုံနေရဲ့ကျမတို့ရဲ့ညီဦးတော်နိုင်ရာပြီးဆုံးတဲ့အတိုင်းတိုက်ပြီးတော့ဒီစစ်ကောင်စီကိုအမြင့်ပြတ်ချီးမုန်းနိုင်လို့ရှင်တော့ဒါဒီပြဿနာကိုအကောင်းဆုံးကလက်တွေ့မှာတော့တကယ်ကိုပြီးသက်ဖြေရှင်းတဲ့နီးလို့ပဲကျမပြောလို့ရပါတယ်အဲ့တော့လောလောဆယ်ဒီညီဦးတော်နိုင်ရေးမပြီးသေးတဲ့ကာလမှာတော့ကျမတို့ကဒီလိုအပ်တဲ့အကူအညီတွေကိုကိုယ်တိုင်ကလည်းကိုရှိသမျှအင်အားနဲ့အကူအညီကိုတက်နိုင်သမျှပေးမယ်။ပြင်ပကနေပြီးတော့ကူညီနိုင်တဲ့အကူအညီတွေကိုလည်းတက်နိုင်သမျှယူပြီးတော့ဒီလိုမျိုးအိုးအိမ်စွန့်ပစ်ပြီးတော့တခြားတောချုံအောင်ကြောင်ရောက်နေတဲ့လူတွေအတွက်ဒီရုပ်ပိုင်းဆိုင်ရာအဲကျမကြီးပြုစုဆောင်ရှားမှုနောက်စိတ်ပိုင်းဆိုင်ရာလည်းအဲသူတို့ရဲ့စိတ်ဓာတ်ရာတွေကိုတက်တာအောင်ပြောင်းကျင်းနိုင်အောင်စိတ်ပိုင်းဆိုင်ရာပြုစုဆောင်ရှားမှုတွေလည်းကျမတို့အများကြီးလုပ်ပေးဖို့လိုပါတယ်
ဟုတ်ကဲ့အခုဆိုရင်လေဒါဒါတို့လည်းသိတဲ့အတိုင်းပေါ့နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီအရတအစိုးရကာလတွေမှာပညာရေးပိုင်းကျန်းမာရေးပိုင်းမှာတဖြည်းဖြည်းနဲ့တိုးတက်လာတဲ့အခြေအနေတချို့ရှိခဲ့တယ်ဥပမာဒီကိုဗစ်ဖြစ်တဲ့အချိန်မှာတော့မှကိုဗစ်နဲ့ပတ်သက်ပြီးတော့စစ်စစ်တာတို့နောက်ကောက်ခွေဆေးရအောင်လုပ်တာတို့မှာဆိုရင်ဒီဒေသတွင်းနိုင်ငံတွေရဲ့မှာတော့မှာပဲဒါတော်တော်လေးကိုထိရရလုံနိုင်နေဆိုတာမျိုးနဲ့ချီချူးခံရတာတွေတော့မှာရှိခဲ့တာပေါ့နော်ဒါပေမဲ့အခုဒီအရသာအစိုးရကိုဖြုတ်ချပြီးတော့မှာ
ဆီယနာတင်လိုက်တဲ့အခါကျတော့ဒီလိုတိုးတက်လာတဲ့အခြေအနေတချို့အထူးသဖြင့်ဒါကျမ်းမာရေးကဏ္ဍမှာဘယ်လောက်ထိခိုက်မှုတွေဖြစ်သွားတယ်လို့ရောသုံးသပ်မိလဲရှင
်။ကျမ်းမာရေးကဏ္ဍမှာတော့ခုနပြောတဲ့ကိုဗစ်ကိုပဲပြန်ပြောရလို့ရှင်ဒီကျမတို့ကိန်းကဏ္ဍနေကိုကြည့်တဲ့အခါမှာအရင်တော့ကဒီအရတားအဆူအဆူလို့ရှင်တနည်းတနည်းကိုအဲကိုဗစ်စစ်တဲ့ဟာက1000ကျော်တယ်ပေါ့နော်18000လောက်ကိုအဲစစ်ဆေးနိုင်ခဲ့တယ်ဒါပေမဲ့အခုဆိုလို့ရှင်ဒီကိုဗစ်စစ်ကြည့်တာဆိုလို့ရှင်1000လောက်ပဲရှိတော့တယ်1200လောက်ပဲဒီတပတ်မှာသူတို့အစစ်နိုင်တယ်ပေါ့ခုနတရက်ကို2000နီးပါးစစ်နိုင်တယ်ကွာနေပြီးတော့တပတ်ကို1000ကျော်လောက်ပဲတော့စစ်နိုင်တယ်အခုပဲတည်နေတယ်မှာပေါ်နေတယ်ကိုဗစ်ရောဂါဖြစ်တဲ့ positive ဖြစ်တဲ့နှုန်းတွေကများလာတယ်နောက်ပြီးတော့တခြားကိစ္စနဲ့ပြောလို့ရှိရင်ဒီရိုးရိုးဒီတာမန်ဟိုကျန်းမာရေးပြဿနာပေါ့နော်အဲ့ဒီလိုကျန်းမာရေးပြဿနာတွေကိုထားလိုက်ပြီးလို့ရှိရင်ထိခိုက်ဒဏ်ရာရတဲ့အဲပြဿနာကလည်းဒါတော်တော်လေးကိုအခုဆိုလို့ရှိရင်เนาะအချိန်ညာမငြိမ်သက်ဘူးအခါရဲအချိန်မရွေးပြစ်ခတ်ခံရတာရှိတယ်အချိန်မရွေးရိုက်နှက်ခံရတာရှိတယ်အချိန်မရွေးကိုကားနဲ့တိုက်နေဆိုင်ကယ်နဲ့တိုက်နေဆိုရင်အန္တရာယ်တွေရှိတယ်ဆိုတော့ဒီလိုမျိုးထိခိုက်ဒဏ်ရာနဲ့ပတ်သက်တဲ့အဲပြဿနာတွေအနာဒဏ်ရာကနေတွေးထွက်လွန်တဲ့အဲကျန်းမာရေးပြဿနာတွေကလည်းသူအများကြီးဟိုရှိလာဒါကိုတွေ့ရပါတယ်။ကြံတဲ့ဖြားနာကူးဆက်ယောဂါတွေအပြင်ကိုဒီလိုမျိုးထိကြိုက်တာရတွေးထွက်လွန်တဲ့အဲယောဂါပြဿနာတွေလည်းအဲရှိတယ်။ဆီယောင်ဝင်ကတော့အများစု CPM လုံနေကြတာမှန်နေတယ်။ဒါတွေကဆီယောင်ဝင်ဆိုတဲ့သဘာဝအရာမိမိနဲ့ကိုနီးကိုဟန်နဲ့ပေါ့နော်ကိုနဲ့လက်လမ်းမီတဲ့အဲကိုမျက်စိဖြစ်ကိုအနာတဝိုင်းမှာကိုရဲ့လက်တကမ်းမှာရှိတဲ့ဒီလူနာကိုတော့တတ်နိုင်ရမြဆောင်ဝင်နေရအကုသပေးနေကြတယ်ဆိုတာလည်းသိရပါတယ်ဒါပေမဲ့အဲ့ဒီလိုကုသဒါလည်းအတိုင်းအတာတစ်ခုတည်းထိရောက်ပေမဲ့တကယ်ကတော့စံချိန်စံနှုန်းအပြည့်အဝတော့ကျမ်းမာရေးပြည့်စုံဆောင်ဆောင်မှုမပေးနိုင်တဲ့အတွက်လူတို့အနေနဲ့ကျမ်းမာရေးပြည့်စုံဆောင်ဆောင်မှုအပြည့်အဝမရနိုင်တဲ့အတွက်ကျမ်းမာရေးအခြေအနေကတော့ဒီစစ်ကောင်စီလက်ထက်မှာအရင်ကလည်းနှိုင်းရှင်လိုက်လို့ရှိရင်အများကြီးဆိုးဝါးလာတဲ့အခြေအနေကတော့အရှိနေတယ်ဆိုတာတည်တည်မှာလည်းတွေ့ရပါတယ
်ဒီထိခိုက်ရတဲ့အခြေအနေတွေကိုဒီကြားကာလမှာပြည်သူတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းလုံးဝပြတ်ထွက်သွားတာမျိုးမဖြစ်အောင်ပေါ့နော်ဘယ်လိုပုံစံနဲ့ဆက်ပြီးတော့ထိန်းသိမ်းပြီးတော့မှပြည်သူတွေလိုအပ်နေတဲ့စောင့်ရှောက်မှုတွေကိုလည်းရအောင်ပေါ့အကောင်းဆုံးဘာတွေလုပ်နိုင်မယ်လို့ဟိုဒေါက်တာအနေနဲ့ထင်မြင်မိလဲဘာတွေများအကြံပြုနိုင်မလဲရှင
်ဟုတ်ကဲ့အခုကိစ္စကတော့တော်တော်လေးကိုစိန်ခေါ်မှုတွေအများကြီးနဲ့ဟိုရင်ဆိုင်ရတဲ့ဘဝပေါ့အဲ့ဒီတော့လူနာဟာသူဖြစ်တဲ့ယောဂပေါ်မှာမူတည်တယ်သဘောကတော့ဟိုစောင့်လို့ရတဲ့ယောဂရှိတယ်အရေးပေါ်ယောဂရှိတယ်ဥပမာနှလုံးသွေးကြောပိတ်တဲ့ယောဂဆိုလို့ရှိရင်ဒီသွေးကြောကိုအဲခွဲစိတ်ပြီးတော့ပြန်မချဲ့နိုင်ခြင်းပါဒီသွေးကြောနှလုံးသွေးကြောလေးတွေကျဲလာအောင်အဲမောရနာတာတက်တာအောင်ဆေးပေးပြီးတော့ထိန်းထားလို့ရတယ်ဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ဟာကဥအက်ပေါက်တဲ့ယောဂနဲ့တူတယ်ဥအက်ပေါက်ပြီဆိုလို့ရှိရင်ဘာနဲ့မှထိန်းထားလို့မရဘူးဒီဥအက်ကြီးကိုခွဲထုတ်မှဒါဒီယောဂကပျောက်သွားမှာဥအက်ကိုခွဲမထုတ်လို့ရှိရင်အဲ့ဘာမဟုတ်တဲ့ဥအက်ပေါက်တာဥအက်ရောင်တာနေပြီးတော့ဘိုက်ထဲမှာရှိတဲ့ကိုအင်္ကာတွေတစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီကိုဘိုက်ထဲမှာရှိတဲ့အင်္ကာရက်တွေအကုန်လုံးပုံပြီးတော့မဖြစ်တဲ့ယောဂပိုဆိုးသွားတဲ့ယောဂဖြစ်နိုင်တယ်လေအဲ့တော့အဲ့ဒီလိုအလားတဏ္ဍာန်တူပါတယ်ဘာပါပြဒီလိုမျိုးကြာကာလမှာဒီကျမ်းမာရေးခန္ဓာကိုပြင်ဆင်ဖို့အဲစ조사ပြီးတော့လှုပ်ဆောင်နေဆိုတာကခုနဥတက်ပေါက်တဲ့လူလိုပဲစောင့်လို့ကိုမရဘူးဒီတော်လည်းရမြန်မြန်ပြီးမှဒီစစ်ကောင်စီရဲ့ဥအတက်ကြီးကိုမြန်မြန်ခွဲထုတ်ပြီးတော့မြန်မြန်အမြင့်ဖြုံမှသာဒီပြည်သူလူထုရဲ့ကျမ်းမာရေးအခြေအနေတွေကအလားအလာကောင်းလာမယ်သဘောရှိပါတယ
်ခုလိုမျိုးအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်
အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးအခုတခါတော့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအာရှသားတွေပေါ်ပြင်းထန်တိုက်ခိုက်တာတွေအထူးသဖြင့်ခက်ဆိတ်ဆိတ်ဖြစ်လာပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ဆက်ဆက်ပြီးတော့အာရှသားတွေပေါ်ပိုပြင်းထန်လာတာဖြစ်နေကြောင်းလည်းယူဆမှုတွေရှိနေတာပါတင်းလာနေတော့ကနယူးယောက်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတစ်ခုနဲ့ပတ်သက်လို့မြို့တော်ဝန်ဘီလ်ဒီပလက်စီယိုကအလွန်စိုးရိမ်ကြောင်းပြောပါရယ်နယူးယောက်မြို့ချိုင်းနာတောင်မှာ အေရှန်အမျိုးသမီးတဦးဟာမျက်နှာကိုအထိုးခံပြီးနောက်ချက်ချင်းဆိုသလိုပလက်ဖောင်းပေါ်လဲကျသွားတာကို CCTV မှာတွေ့ရပါတယ်။အဲဒီနောက်ဒီအမျိုးသမီးကိုဆေးရုံကိုချက်ချင်းပို့ဆောင်ပြီးတဲ့နောက်အခြေအနေကောင်းတယ်လို့ဒေသခံ WABC TV သတင်းဌာနကပြောပါတယ်။မြို့တော်ဝန် Billy Blessio က
Certainly I'm deeply concerned. We've had a spate of horrible attacks.against Asian Americans they're unacceptable
Asian American ni bo agu lo su su ywa ta khai ni ya ri ha lak khan nai ja ma shi ba wu New York da dai a sha da mong ti mu a song tat aw lo song ja wo tai twa ma de de lo tai khai mu chu lo na go twei de tu dai le tat san ya go ati pe tai ja zi lo ba de lo in ga ni ga tadin sa shin lin bwe a twin tu ga pyo ba de tai khai tu wa a te 48 ni ywe Alexander Wright so tu phit pi lo chat chin phan si thain thain nai ga de lo so ba de မွန်ဒီယာအခြေခံရာဇဝတ်မှုလက်ရောက်ကျူးလွန်မှုအပြင်တားမြစ်ဆေးဝါးလက်ဝဲတွေ့ရှိမှုတွေနဲ့သူ့အပေါ်ဆွဲချက်တင်ထားတယ်လို့ပြောပါတယ်။အခုလိုအာရှသားတွေအပေါ်လက်ရောက်ကျူးလွန်မှုတွေခက်ဆိုက်ဆိတ်ဖြစ်လာတာကြောင့်အမေရိကန်ပြည်ထောင်စုကွန်ဂရက်စ်လွှတ်တော်ကအတိပြုထားတဲ့အာရှသားတွေနဲ့ပတ်သက်ပြီးတော့အကာအကွယ်ပေးတဲ့ဥပဒေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်သတင်းဘက်ကမှလက်မှတ်ရေးထိုးအတိပြုထားတာပါ။အမေရိကန်ပြည်ထောင်စုမှအာရှအမေရိကန်တွေပေါ်ပြတ်မှတ်ထားတိုက်ခိုက်မှုတွေကိုအကာအကွယ်ပူပေးနိုင်အောင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမွန်တရားအခြေခံရာဇဝတ်ပြမှုဆိုင်ရာဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းတောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဗီယက်နမ်အများစုနေထိုင်ရာလစ်တက်ဆိုင်ကုန်းကတော့အာရှသားတွေပေါ်ပြတ်မှတ်ထားတိုက်ခိုက်လာတာဟာဘာမှအသက်စမ်းမဟုတ်ဘူးလို့ပြောပါတယ်။ဒီအကြောင်းဆက်တင်ပြပြရမယ်။အမေရိကန်ပြည်ထောင်စုမှာလူမျိုးစွဲအခြေခံတိုက်ခိုက်တဲ့သတင်းတွေကိုခက်ဆိုက်ဆိတ်တွေ့လာရတာကြောင့်စိုးရိမ်ပူပန်နေကြရပါတယ်
။ I'm worried about my mom.
လေတဲ့ဆိုင်ကုန်းမှာနေထိုင်တဲ့ Vivian Lee ကတော့အမေအတွက်စိုးရိမ်နေလို့ဆိုပါတယ်။ရဲဌာနတွေရဲ့စီးရင်ကိန်းဂဏန်းတွေအရအမေရိကန်မျိုးကြီး16မျိုးမှာအာရှသားတွေပေါ်တိုက်ခိုက်မှု164ရာခိုင်နှုန်းမြင့်တက်လာခဲ့ပြီးဒါဟာဒီနှစ်ပထမ3လနဲ့2020တနှစ်ပတ်လုံးစီးရင်ကိန်းတွေကိုနှိုင်းယှဉ်ထားတာဖြစ်ပါတယ်။ဗီယက်နမ်အမေရိကန်တဦးဖြစ်တဲ့ Tyler D က
I don't think there's anything new with the kind of
အာရှသားတွေနဲ့ Pacific ကျွန်းစုမျိုးနွယ်တွေအပေါ်ဒီလိုပြစ်မှတ်ထားတိုက်ခိုက်လာတာဘာမှအသိစမ်းမဟုတ်ဘူးလို့ထင်ပါတယ်။ထူးခြားတာကတော့သတင်းမီဒီယာတွေမှာခုမှဖော်ပြလာကြတာပါလို့သူကပြောပါတယ်။အခုခါမှာတော့နှစ်ပေါင်းများစွာရင်းကုန်နှုတ်ပိတ်နေလာရာကနေလူမျိုးရေးအရာအနှိမ်ခံရတဲ့အကြောင်းလူမှုကွန်ရက်တွေမှာရောတခြားနေရာတွေမှာပါလူသိရှင်ကြားထုတ်ဖော်ပြောကြားလာကြတာပါ။အစိုးရရှေ့နေထျန်ငိုက
When I was a teenager, my family and I were living in San Jose.
ဆေချိုသက်ပေါ်ရုံကဆန်ဟိုဆေးမှာမိဘတွေနဲ့အတူနေတဲ့အိမ်ကိုလူရဲသူတွေကဖောက်ထွင်းဖို့ကြိုးစားတာကြုံမှုရတယ်။ဒါပေမဲ့လည်းမိဘတွေကအင်္ဂလိပ်စကားလည်းကောင်းကောင်းမတတ်ရဲကိုတိုင်လိုက်ပြန်ရင်လည်းသူတို့ကိုတခုခုလာပြန်အလုပ်ခံရမှာကိုကြောက်ပြီးတော့မတိုင်ပြစ်ပါဘူးလို့ဆိုပါတယ်။ဒါပြင်ဆိုရပေါ်မယုံကြည်တာလည်းပါတယ်လို့ပြောပါတယ်။ကျန်ဟိုဟာမိဘတွေနဲ့အတူ BNN ဒုက္ခသည်အဖြစ်အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တာပါ။အခုလိုတိုက်ခိုက်လာကြတာဟာအရင်သမ္မတဒေါ်နယ်ထရမ့်ရဲ့ COVID နဲ့ပတ်သက်တဲ့အငင်းပွားစရာပြောဆိုမှုတွေကြောင့်လို့အာရှသားတော်တော်များများကတော့ပြစ်တင်ကြပါရယ်။ Asian American လေးလာရေးပေါမော့ခ Russell Jian က
The fear, the economic distress,the frustration over being quarantined
စီဝိုင်းမကောင်းလို့စိတ်ပူပန်တာတစ်နှစ်ပတ်လုံးလွတ်လွတ်လပ်လပ်သွားလာလို့မရတာဒီလိုအခြေအနေတွေကြောင့်လူတွေကဒေါသထွက်ပြီးတော့အာရှသားတွေပေါ်ပြစ်မှတ်ထားလာကြတာပါလူဆိုတာစိတ်ထွက်ပေါက်ရှာလေးရှိပြီးအရင်အစိုးရရဲ့ထွက်ပေါက်ကတော့တရုတ်လူမျိုးတွေပါလို့ပြောပါတယ်ဒါပေမဲ့လည်းအာရှသားတွေအားလုံးကိုတစုတည်းသတ်မှတ်ပြီးတော့ကတ်ယောဂါနဲ့ဆက်ဆက်တဲ့ဆိုးကျိုးတွေအားလုံးနဲ့ရှင်တွဲမြင်လာပြီးပြစ်မှတ်ထားလာကြတာပါအာရှသားမျိုးနွယ်တွေကြားမှာလည်းတခြားလူမျိုးတွေပေါ်ဘလို့သဘောထားမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းစမ်းစစ်လာကြပါတယ်အခုအခါမှာအာရှသားတော်တော်များများဟာ Black Lives Matter လှုပ်ရှားမှုလို့လူမျိုးရေးအရာဒဏ်တူတရားမျှတမှုအတွက်တောင်းဆိုလာကြပါတယ်ဗီယက်နမ်မှာမရရှိနိုင်တဲ့အခွင့်အရေးတရားဖြစ်တယ်လို့လည်းဆိုရတယ် Vivian Lee က
It's very hard because of the
ရေလာပြီးတော့လူစုခွဲကြဖို့ပြောမှကြောင်းတော်တော်ခက်ပါတယ်အမေရိကမှာတော့ကိုလို့ချင်တာလုပ်နိုင်မှုအခွင့်အရေးရှိတယ်လို့ထင်ပါတယ်ငင်းကြမ်းစွာလူစုလူဝေးနဲ့ဆန္ဒထုတ်ဖော်တာကိုလည်းရဲတွေကလုံခြုံရေးဆောက်ရှောက်ပေးပါလိမ့်မယ်လို့ဆိုပါတယ်အခုခါမှာတော့အာရှသားတွေအတွက်အခက်အခဲတချို့ရှိလာပေမဲ့အမေရိကန်ပြည်အောင်စုအတွင်းပိုးပြီးတော့လွတ်လပ်စွာရှင်သန်ရပ်တည်နိုင်တဲ့အတွက်တော့အမြဲကျေးဇူးတင်နေမှာဖြစ်ကြောင်းလီကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကြောင့်အလွတ်လမဲ့ဖြစ်သူတွေကိုအစိုးရကဒီနှစ်စက်တင်ဘာအထိအလွတ်လမဲ့ထောက်ပံ့ကြေးပေးမယ်လို့ကြေညာထားတာပါ။ဒါပေမဲ့လည်းအခုခါမှာကိုဗစ်ကာကွယ်ဆေးတော်တော်များများထိုးပြီးနေပြီးရောဂါကူးစက်မှုကိုလည်းထိန်းချုပ်ထားနိုင်တာကြောင့်အမေရိကန်ပြည်နယ်တစ်ဝက်လောက်ဟာဒီထောက်ပံ့ကြေးပေးနေတာတွေကိုသတ်မှတ်ရက်ထက်ဆော့ပြီးတော့အဆုံးသတ်မယ်လို့ဆိုပါရတယ်။ဒါကြောင့်အလွတ်လမဲ့တွေအလုတ်ဘယ်လိုပြောင်းဝင်မလဲဆိုတာနဲ့ပတ်သက်ပြီးတော့စဉ်းစားနေကြပြီဖြစ်တဲ့အကြောင်းတင်ပြပေးပါမယ်။ Republican တွေကြီးစိုးတဲ့ American ပြည်နယ်24ပြည်နယ်မှာအလုလမဲ့ထောက်ပံ့ကြေးတလ300အပေါ်ထပ်ဆောင်ပေးနေတာကိုရက်ဆိုင်ပြစ်မယ်လို့ဆိုပါတယ်ပြည်နယ်အစိုးရရံမုံငွေကမဟုတ်ပဲ American ပြည်ထောင်စုအစိုးရရဲ့အစီအစဉ်နဲ့ပေးနေတဲ့ဒီထောက်ပံ့ကြေးတွေကြောင့်အလုလမဲ့ဖြစ်သူတွေအလုပ်ပြန်မဝင်ကြပဲလုပ်ငန်းရှင်တွေလည်းလုံသားရှားပါမှုပြဿနာနဲ့ရင်ဆိုင်နေရတယ်လို့ထောက်ပြကြပါတယ်အခုလိုလူတွေအမျက်တော်သာထွက်စီမဲ့အစီအစဉ်ထွက်ပေါ်လာပြီးနောက်မှာတော့အလုလက်မဲ့ဖြစ်သူတွေဟာနောက်ထပ်ပုံမှန်ဝင်ငွေဘယ်လိုရနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အပြေရှာနေကြပါတယ်အလုလက်မဲ့ဖြစ်ခဲ့သူမိခင်တဦးလည်းဖြစ်တဲ့မာရီလ်တဟာတာက
There are people who are working hard
ဘဝထူးထပ်ဖို့ကြိုးစားနေကြသူတွေရှိပါတယ်ဒါပေမဲ့ကယောဂါကဒါတွေအလုံးကိုရက်ဆိုင်စေပြီးလူတွေနောက်ထပ်ဘာဆက်လုပ်မလဲဆိုတာပြန်သုံးသပ်ဖို့အချိန်ပေးလိုက်တယ်လို့ဖြစ်နေပါတယ်လို့ပြောပါတယ်တဟာတာဟာ Olipop ဆိုတဲ့ကိုပိုင်စီးပွားရေးလုပ်ငန်းတစ်ခုကိုစတင်ခဲ့ပြီးလုပ်ငန်းကနေအခုချိန်မှအမျက်စွန်းသိမ့်မကျန်သေးပေမဲ့ဒေသတွက်ကုန်စည်တွေနဲ့ပြုလုပ်ထားတဲ့ကလေးအစားအစာလုပ်ငန်းတွေသူဟာစူးစမ်းပန်းစားဆောင်ရွက်နေပါတယ်။သုံးဆွဲသူကလေးမိခင်တွေစီနဲ့ဒေသရင်းကုန်စည်ဆိုင်တွေမှာပစ္စည်းတွေလိုက်ပို့ရင်းအခုအခါမှာတော့တားအတွက်အချိန်ပိုပေးနိုင်တယ်လို့ဆိုရတယ်
။ When pre-pandemic I was really struggling to have
ကယောဂါဆက်ဖြစ်စားအချိန်မှာတားနဲ့ဘယ်လိုနေထိုင်သွားမလဲ။ကိုပိုင်အလို့ရောဘယ်လိုဆက်လုပ်မှလဲဆိုတာနဲ့ပတ်သက်ပြီးတော့တော်တော်ကောင်းချောက်ခဲ့ပါရယ်အလုပ်ပုံမှန်ဆက်လုပ်ဖို့လဲတော်တော်လေးကြိုးစားရပါတယ်ဒီလုပ်ကအိမ်အတွက်ပေးရမယ်မိဖို့ရေဖို့အိမ်လာကဓာရီကိုပေးနေတာပါလို့ပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှနဲ့ကလေးတောင်ဝင်အပြင်အလုပ်အကင်ပြောင်းလဲလုပ်လို့ကြတာဟာလူတွေတော်တော်များများလုပ်ငန်းခွင်ပြောင်းဝင်တဲ့အကြောင်းရင်းဖြစ်တယ်လို့လဲဆိုပါရယ်အခုခါမှာတော့တဟာတာသူ့ကိုယ်ပိုင်လုပ်ငန်းကိုပိုတိုးတက်အောင်လုပ်နေပြီးတော့တခြားသူတွေလည်းအခုလိုကြိုးစားကြလိမ့်မယ်လို့မျှော်လင့်နေပါရယ
် That's what I want to be able to pay myself
အလုပ်ကဝင်ငွေနဲ့ရည်တည်ဖို့ရယ်တခြားသူတွေကိုလည်းကူညီချင်ပါတယ်ကိုယ်ပတ်ဝန်းကျင်ကလူတွေကိုကူညီချင်တယ်လို့နောက်ကိုယ်လိုပဲအခက်အခဲတွေရှိနိုင်တဲ့အမေကိုလည်းအစားအသောက်တွေပို့ပေးချင်ပါတယ်လို့သူကပြောပါရယ်ပြည်နယ်ဆိုရရဲ့ထောက်ပံ့ကြေးရက်ဆိုင်ပြစ်မယ်ဆိုတဲ့အစီအစဉ်ကြောင့်တဟာတာကစိုးရင်ပြင်မယ်လေကယောဂါဟာနိုင်စားအလုပ်သမားစားတောက်ဆိုင်ဝန်ထမ်းဘဝကနေအခုလိုကိုယ်ပိုင်လုပ်ငန်းစတင်နိုင်ခဲ့တဲ့အထိပြောင်းလဲစေခဲ့တယ်လို့သူကပြောပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတဲ့တုဒ္ဒဆိုလင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့အခုတခါသိပ္ပံနဲ့ဤပညာကဏ္ဍမှာဒေါခင်မျိုးသက်ဘလူအကြောင်းအရာကိုပြောပြမလဲဆိုတာကိုနားဆင်ကြည့်အောင်ပ
ါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာလေးလမပြည့်ခင်ပါပဲဥယျာဉ်ဆန့်ခွာထွက်ပြေးရသူကတိုင်းနဲ့ချီရှိလာနေပြီးတောတောင်တွေထဲပုံအောင်နေရသူလည်းတိုးလာနေပါတယ်။တနည်းတခြားပိုဆိုးလာနေတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေကြောင့်ကုလသမဂ္ဂအပါအဝင်အထောက်အကူပေးရေးအဖွဲ့တွေကအကူအညီတွေပေးဖို့အတွက်ကြိုးစားနေကြပါတယ်။ဒီထဲမှာအရေးအကြီးဆုံးဖြစ်တဲ့စာနာရိတ်ကပြဿနာကိုဖြေရှင်းနိုင်ဖို့ပြီးလေရှိတဲ့ MRE လို့ခေါ်တဲ့ချက်ပြုတ်ဆရာမလို့တဲ့အသင့်စားနိုင်တဲ့ရိတ်ခါဒုတ်တွေအကြောင်း American စစ်တပ်တဘာဝဝင်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ Engineer ဦးသူရအောင်ကပြောပြခဲ့တာ
။အစားတော့ဟိုမိမွေးစရာမလို့ပဲနဲ့ဟို Flameless Russian ပေါ့နော်။ဟို American စစ်တပ်ထဲမှာတော့ MRE လို့ခေါ်တယ်meal ready to eat ပေါ့အဲ့ဒါဒီမျိုးလေးတွေခြာပေးတတ်တယ်အဲ့ဒီဟာလေးကသူကဟိုဒီလိုက်မဲ့ဖောက်စားလိုက်ရုံပဲရေခဲတဲ့တည်းလဲစားတော့ထဲစီရမလို့ဘူးနည်းနည်း advance ဖြစ်ပါတယ် MRE ဘက်ကဒီမှာလဲဈေးကြီးပါတယ်ဒါပေမဲ့ UN တို့ဘာလို့ကလုတ်ပြီဆိုရင်တော့ American စစ်သားကိုပေးတဲ့ Russian မျိုးပဲဖြစ်ဖြစ်ခုနပြောတဲ့ displaced civilian တွေကိုပေးတဲ့ဟာမျိုးပဲဖြစ်ဖြစ်ဒါမျိုးကူတတ်တယ်ပေါ့နော်ခြားနိုင်ငံတွေရဲ့ example အရာပေါ့
ကျွန်တော်အစားတော့တယ်ကိုဒီလိုမျိုးဒီနိုင်ငံကအကူအညီတွေပေးတဲ့အခါမှာမီးမလိုပဲနဲ့ချက်ပြုတ်လို့ရတယ်ဆိုတာဘယ်လိုမျိုးလဲပြောပြပေးပါ။
ဟုတ်ကဲ့မီးမလိုဘူးဆိုတာကတော့အပူဓာတ်တစ်ခုရတာပေါ့နော်ကမ်မီကယ်နီးပေါ့ဓာတုဗေဒနီးပေါ့ဒါပေမဲ့ရေခဲတဲ့ထည့်စရာမျိုးတော့အစားအသောက်ကိုဘလူအပူပေးလဲဆိုတော့အဲ့ထဲမှာမက်ဂနီဆီယမ်ပေါ်ဒါဆိုတဲ့ဟိုရေနဲ့ထိလိုက်ရင်ပူဓာတ်တဲ့ဟိုအိတ်ကလေးပါပြီးသားပေါ့နော်မက်ဂနီဆီယမ်အမှုန်လေးတွေဒီအထုပ်ကလေးထဲမှာပါတယ်ပေါ့နော်အဲ့ဒါကိုရေနဲ့ထိလိုက်တဲ့အခါမှာမက်ဂနီဆီယမ်ပေါ်ဒါရေနဲ့ထိရင် reactive ဖြစ်သွားပြီးတော့အပူဓာတ်တွေထွက်လာတာပေါ့အဲ့အပူမှာကချက်ပြီးသားဆိုပေမဲ့ရေခဲတဲ့တားလဲတော့ထဲစရာမလိုဘူးအဲ့ဒီအစာတောက်ကိုကတ်လိုက်တဲ့အခါမှာသူကပူသွားပြီးတော့အဲ့ဒါစားလို့ရတယ် science အခြေခံပြီးပြောရရင်ဒီ MRE ကိုကျွန်တော်တရောက်ပဲပို့ပြီးထူကြတဲ့ပြောရမယ်ကျွန်တော်ကျောင်းတက်ခဲ့တာ Upstate New York မှာ Rochester Institute of Technology လို့ခေါ်ရခင်ဗျအဲ့ဒီကျောင်းမှာတက်တော့ကျွန်တော်ရဲ့ဆရာကဟိုအိန္ဒိယဆရာသူကကျွန်တော်တို့အဲ mechanical engineer မှာ heat transfer ဆိုတင်ပေးတယ်အဲ့ဒီမှာသူကဘာကိုတီထွင်လိုက်လဲဆိုတော့ဒီ magnesium powder ကိုရေနဲ့ထိတဲ့အခါမှာ heat အပူထွက်သွားတယ်ဆိုတာကိုသိတယ်အဲ့ဒီ meal ready to eatဒီအထဲထဲမှာ magnesium powder လေးတွေပါတယ်အဲ့ဒီဟာကိုသူထွင်လိုက်ပြီးတော့ New York ကကုမ္ပဏီတကူကဒီ US military ကိုရောင်းလိုက်တာပေါ့နော်အဲ့မှာ UN တို့ဘာလို့လဲတုံးသွားတယ်အဲ့ဒီအမှုံလေးတွေကဟိုရေထိရင်ပူတယ်ဆိုတော့သူက heat transfer ဆရာလည်းဖြစ်နေတော့အဲ့ဒါလေးကိုအသုံးချပြီးတော့သူကအဲ့ထဲမှာထည့်ထားတာပေါ့ရေများများထည့်မြင်လည်းပုတ်ပွက်ဆူသွားတယ်ရေလေးနည်းနည်းလေးထည့် magnesium နဲ့ထိရင်ဆိုတာနဲ့ပူသွားတော့ခုနချက်ပြီးသားအစားအသောက်လေးတွေကိုကတ်လိုက်ရင်ဟိုပေါ့ပူပူနွေးနွေးစားရတယ်မီကိုငွေလည်းမလိုဘူးမီကိုကိုဥမာအပြင်ကလူမြင်နေတာရန်သူမြင်တာမျိုးတို့မီးမွေးဖို့တို့မလိုတော့ဘူးပေါ့နော်အဲ့တော့ဟိုတနေ့တူကထင်းခွေတာတို့ကနချက်တာတို့ဓမရေငဲ့တာတို့အဲ့အဆင်တွေကြော်သွားတာပေါ့အဲ့အတွက်အချိန်နေတော့အများကြီးဟိုကဖြစ်တာပေါ့တိတ်တိတ်တော့ဈေးကြီးပါတယ်ဒါမဲ့ဟို UN တို့ဘာလို့တုံးနေဆိုတာအဲ့လိုမျိုး meal ready to eat ဓမ္မမုတ် flameless ration လေးကိုအသုံးချတယ်ပေါ့ပေးတယ်ပေါ့
ဒီဆိုတော့ဒီအထုပ်တွေကိုဖောက်ပြီးစားတဲ့နေကိုလည်းပြောပြပေးပါဦ
းအဲ့ဒါကို Fox Sunny instruction လေးတွေတချို့ YouTube မှာတော့ရှိပါတယ်ဒါလေးနဲ့ခွဲရေလေးကိုနည်းနည်းထည့်ပြီးတော့ခုနအစားအသောက်ကိုဘေးမှာကတ်ထည့်လိုက်5မိနစ်လောက်ကြာတဲ့အခါမှာချက်ပြီးသားအစားအသောက်ကမပူမအေးဖြစ်နေတဲ့ဟာရေပူနဲ့ထိပ်ပြီးပူသွားပြီးတော့အဲ့ဒါစားသုံးဆောင်လို့ရပါတယ်ဒီမှာတော့အကုန်လုံးစစ်ပြီးသားပါအဲ့လိုစားရင် food poison မဖြစ်ဖို့လို့ဘာလို့အကုန်လုံးစစ်ပြီးသားပေါ့နော်ဟိုတိတ်နဲ့တိတ်နဲ့လည်းမတူပါဘူးဟိုဒီ DH ထဲမှာဝတ်သားစားပါမယ်ဒိုဘက် H ထဲမှာအမဲသားစားပါမယ်အဲဥမာဆိုကြပါစို့ကျွန်တော်တို့လူတွေဝေမျှတဲ့အခါမှာတချို့ကအသားမစားဘူး vegetarian ပါမယ်တချို့ကကြတော့ဝတ်သားမစားဘူးအဲ့လိုဆိုရင်ဒီအစားအသောက်တွေရေးထားပါတယ် menu မျိုးစုံရှိပါတယ
်ဆိုတော့ဒီအထုပ်တစ်ထုပ်ထဲမှာဘာတွေပါတတ်ပါလဲဆိုတော့လည်းဒီအပူပေးတဲ့ဟာအနေအသားတွေအပြင်ပေါ့နော်
main meal အနေနဲ့အသားပေါ့ဒီနိုင်ငံမှာစား main meal နဲ့အသားပေါက်ကိုအနှစ်နဲ့ချက်ထားတာလည်းဖြစ်ချင်းဖြစ်မယ်စပက်ဂက်တီလိုမျိုးရောထားတာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်အသားတုံးကြီးကိုပဲလို့မဟုတ်အမဲသားกินလိုမျိုးပေါ့နော်အဲ့ဒါกินပြီးသားကိုထည့်ထားတာလည်းဖြစ်ချင်းဖြစ်မယ်အဲ့ main meal တစ်ခုပါမယ်ပြီးရင်ဘေးက side dish ပေါ့ vegetable အပြုတ်လို့ပါလို့အဲ့လိုမျိုးပါမယ်နောက်အထဲမှာတော့ဟို PK လေးလည်းပါမယ် PK ကတော့ရိုးရိုး PK လို့ထင်နေမယ်တချို့ PK ကြတော့သူကဝင်းချုပ်အောင်လုပ်ထားတာခေလမ်းလျှောက်ရတဲ့ကောင်ကဒီဟိုသွားတည်သွားနေတော့ဝင်းရှောမှကြောက်လို့ပေါ့နော်နောက်မြစ်လေးတွေအိနာ30ကူလေးတွေပါတယ်နောက်ထဲထဲမှာတခြားဟို candy snack လေးတွေပါတယ်ပါတာပေါ့အဲ့ဒီတထုပ်မှာဟိုစစ်သားအတွက်ထုတ်ထားတယ်ဆိုရင်တော့ 3000 calorie လောက်ရှိတယ်ဟုတ်တက 3000 calorie 3 chain လောက်စားလို့ကတော့ calorie အများများမှာပေါ့ဒါပေမဲ့စစ်သားကတော့ expected ရှောက်သွားနေတယ်ချွေးတွေထွက်နေတယ် calorie ထုတ်တယ်ဆိုပြီးတော့ထားတာပေါ့ဒါပေမဲ့ UN ကဟာကြတော့အဲ့လောက်မများအောင် 1200 1600လောက်ပေါ့နော် calorie caloric intake ပေါ်မူတည်ပြီးတော့သူတို့ဝေမျှတဲ့လူပေါ့ menu ပေါ်ကြည့်ပြီးပေးလိုက်တာပေါ့အစားအသောက်ဟို shortage ဖြစ်မှုတွေကလည်းဟိုလူများလာတာနဲ့အများသဘောပေါက်ပါတယ်အဲဒါပေမဲ့ဟိုအစားလည်းမစားဘဲနေလို့မရတဲ့အခါမှာဟိုအစားအသောက်ကိုဟိုပေါ့မရွေးလည်းမရွေးဘဲနဲ့ဟိုပေါ့မစားဘဲလည်းမနေဘဲနဲ့အစားအသောက်ကိုအတိညာလေးနဲ့ရှင်ပြီးစားရမှာပေါ့နော
်ဦးသူရအောင်ပါဒုတိယကမ္ဘာစစ်ကာလအထိအစားအသောက်တွေကိုတင်းပူးတွေနဲ့ထည့်ပြီးရရှင်ပေးလေရှိပေမဲ့ဒါဟာတောတောင်တွေထဲသွားနေရသူတွေအတွက်လိုအပ်တဲ့အာဟာရပြည့်အောင်မပေးနိုင်ပါဘူး။ဒါကြောင့် American ကာကွယ်ရေးဌာနက1963ခုနှစ်မှာ MRE ကိုတီထွင်ခဲ့တာဖြစ်ပြီးအခုချိန်မှာတော့တောတောင်တွေထဲခိုလုံနေရသူတွေအတွက်အာဟာရမချို့တဲ့အောင်အဓိကစီမံထားတဲ့ရိခာတုပ်တွေရနေပြီဆိုတော့ကိုပြောချင်ရတဲ့ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါအစဉ်။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်လို့နော်။
တော်ကင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ဒီ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင
်အကူအညီတွေအပူတပြင်းလိုအပ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုလက်ခံထားတဲ့အတိုင်းအဝိုင်းနဲ့ဆက်လက်ဖြစ်ပွားနေစေအကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေကြတဲ့ရခိုင်ကချင်းရှမ်းနဲ့ချင်းပြည်နယ်ရပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုကလူမှုရေးစာနာမှုအထောက်အပံ့အတွက်နောက်ထပ်ဒေါ်လာ155သန်းပံ့ပိုးမှဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းရခိုင်ပြည်နယ်မှာဆိုးရွားစွာအကြမ်းဖက်နှိပ်ကွပ်မှုတွေကြောင့်ဒုက္ခသည်9သိန်းနီးပါးထွက်ပြေးခဲ့ကြပြီးသူတို့လက်ခံထားရတဲ့ဒေသခံဘင်္ဂလားဒေ့ရှ်နိုင်ငံသား4,800,000ဟာလည်းဒုက္ခရောက်ပြီးအကူအညီတွေလိုအပ်နေပါတယ်မြန်မာနိုင်ငံမှာဒီနှစ်ဖေဖော်ဝါရီလဇန်းအစပြီးဒီမိုကရေစီနှီးကြရွေးကောက်ထားတဲ့အစိုးရစီကနေစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နောက်ပိုင်းအကြမ်းဖက်နှိပ်ကွပ်တာတွေတိုးလာနေပါတယ်အမေရိကန်ပြည်ထောင်စုဟာမြန်မာပြည်အကြက်အတဲအတွက်စာနာမှုအထောက်အပံ့တွေပံ့ပိုးရမှာရန်ပုံငွေအများဆုံးဥဆောင်ထည့်ဝင်နေတာဖြစ်ပါတယ်2019ခုနှစ်ဩဂုတ်လကရရက်ဆက်ဆက်အကြမ်းဖက်နှိပ်ကွပ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ပြည်တွင်းအစည်းအဝေးအတွက်ဒေါ်လာ 1.1 ဘီလီယံကျော်အပအဝင်မြန်မာပြည်တွင်းပြည်ပခန့်ဖြစ်ပွားရာဒေသတွေအတွက်ပါစုစုပေါင်းဒေါ်လာ 1.3 ဘီလီယံပံ့ပိုးခဲ့ပြီးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကအခုထပ်ဆောင်းကူငွေကြေညာတဲ့ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါစာနာမှုရန်ပုံငွေထည့်ဝင်ကြတဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုလေးစားစွာအသိအမှတ်ပြုတဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာအတိုင်းအဝိုင်းကိုလည်းဒီထက်မကတိုးပြီးပံ့ပိုးကြဖို့ဝန်ကြီးဘလင်ကန်ကတိုက်တွန်းလိုက်ပါတယ်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတွေအထူးသဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကုန်ကြစည်းရိမ်နဲ့တာဝန်ယူမှုတွေကိုသိရှိနားလည်ပါကြောင်းဒုက္ခသည်တွေကိုဦးစားပေးအကာအကွယ်ပေးနေကြတဲ့ဒေသတွင်းနိုင်ငံတွေကိုလည်းပံ့ပိုးကူညီသွားမယ်လို့ဝန်ကြီးဘလင်ကန်ကကတိပြုလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ကရဲရဲဆက်ဆက်ဖြိုခွင်းနေကြောင်းအမေရိကန်ကရိုဟင်ဂျာအကြက်အတဲကိုကူညီဖို့တာဝန်ယူနေဆဲဖြစ်ကြောင်းနဲ့အာနာသိန်းခေါင်းဆောင်တွေဟာရိုဟင်ဂျာတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေအပါအဝင်အရင်ကလူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့တာဝန်ရှိတဲ့သူအများစုဖြစ်ကြတယ်ဆိုတာကိုလည်းသိရှိမှတ်သားထားပါကြောင်းဝန်ကြီးဘလင်ကန်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာနာသိန်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူအားလုံးတာဝန်ခံမှုရှိစေဖို့နဲ့တရားမျှတရေးဆောင်ကျဉ်နိုင်ဖို့အတွက်ထောက်ခံကြပါရန်နိုင်ငံတကာမိတ်ဖက်တွေနဲ့အတူဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်အသိပညာပေးရေးသူတို့ရဲ့အနာဂတ်ကံကြမ္မာအတွက်ဆွေးနွေးရမှာသူတို့ပါဝင်စေရေးဆက်လက်တိုက်တွန်းသွားမယ်လို့ဝန်ကြီးဘလင်ကန်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းဒုက္ခသည်တွေကိုခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်ခံမှုတွေရင်ဆိုင်ရမယ့်နိုင်ငံကိုအတင်းအကျပ်ပြန်ပို့ခံရမယ့်အခြေအနေမဆိုင်အောင်ကာကွယ်စောင့်ရှောက်တာတွေတိုးပြီးလုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာတွေအပါအဝင်မြန်မာပြည်သူအားလုံးရဲ့လူကုန်တိုက်ခါနဲ့လူအခွင့်အရေးကိုလေးစားလိုက်နာပြီးငြိမ်းချမ်းရေးနဲ့လုံခြုံရေးအခြေအနေတိုးတက်အောင်အမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးဖို့တန်ဓိဋ္ဌန်ချမှတ်ထားပါတယ်လို့နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကကြေညာလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင် burmese@voanews.com email လိပ်စာကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
မြန်မာအရေးဂျန်ဝင်ဖြည့်ရှင်းမှုရည်ရွယ်ပြီးမြန်မာနိုင်ငံကိုတောင်းရောက်နေတဲ့အာဆီယံကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဖို့ကုလသမဂ္ဂကျွမ်းကျင်သူတွေပါဝင်တဲ့အထူးကြံပေးကောင်စီ SCCM နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကတိုက်တွန်းလိုက်ကြပါတယ်။ဘရူလန်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝင်ဖန်ယူဆော့ဖ်နဲ့အာဆီယံအတွင်းမှူးချုပ်လင်းချိုက်ခွာရိုဟာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြတဲ့တောက်ကြနေမှာပဲတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။စစ်တပ်က February 1ရက်အာဏာသိမ်းပြီးခရက်ကမြန်မာနိုင်ငံတလွားဆီယနာတိမ်မှုဆန့်ကျင်ဆန္ဒပြမှုတွေရှိလာခဲ့တယ်လို့ဒီဆန္ဒပြမှုတွေကိုစစ်တပ်နဲ့ရဲအကြမ်းဖက်ဖြိုခွဲမှုကြောင့်တေဆွန့်ရတာတွေအဖမ်းဆီးခံရတာတွေတနေ့တခြားတိုးလာနေချိန်မှာလူငယ်အများပြားဟာထွက်ပြေးတိမ်းရှောင်နေကြတယ်လို့အခုခါမှာတော့လက်နက်ကင်တွန်းလှန်ဖို့အတွက်လှုပ်လာနေကြပါပြီမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူလူနာသစ်212ယောက်တောက်ကြံတွေကအတည်ပြုလိုက်တဲ့အတွက်လေးလအတွင်းအများဆုံးဖြစ်ခဲ့ပါတယ်
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှူးတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ကြပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Lewis နဲ့ Vasco Voreric တို့ဖြစ်ကြပါတယ်။ VOA မနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ3248နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။